Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှင်များခင်ဗျာ VOA American အသံရဲ့2022ခုနှစ်ဇွန်လ24ရက်တောက်ကြညာအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီထိ Washington DC မြို့တော်ကနေစလွှင့်နေပါပြီ။လိုင်းဒိုမီတာ3251ပြင်လိုင်းလက်မီတာ190ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒါအပြင် VOA website Facebook နဲ့ YouTube မှာလည်းတချိန်တည်းနားဆင်ကြည့်ရှုနိုင်ပါတယ်ခင်ဗျာ။ဒီညစီတင်မှုကကျွန်တော်ဝင်းမမ
ကျမဤတန်စမရှင်လာနေချီရုရှားတပ်တွေတိုက်ပွဲဖြစ်နေတဲ့ဆီဗီယာဒေါနက်စ်မြို့ကနေယူကရိန်းတပ်တွေဆုတ်ခွာသွားပါတော့မယ်။ဒီအပိုင်းတွေနေပြည်တော်ကျင်းထောင်တဲ့ကိုပြောင်းရွှေ့ခံရတဲ့ဒေါအောင်ဆန်းစုကြည်ကိုပထမဆုံးအကြိမ်ထောင်ဝင်စာပို့ခွင့်ရတဲ့အကြောင်းနှိဆက်သူတွေကပြောပါတယ်။ G7 ထိပ်သီးစည်းဝေးပွဲနဲ့ NATO အစည်းအဝေးတက်ဖို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ဥရောပကိုတွားရောက်ပါတယ်။ဒီလိုထိတ်တဲရသတင်းတွေကိုမက်ခင်ပြူထွင်းနဲ့အတူတင်ဆက်ပေးပါမယ်ရှင်
။ဟုတ်ကဲ့ပါ။ဒီထူးခြားတဲ့သတင်းတွေအပြီးမှာတော့အခုညစိတ်ဝင်စားစရာအကောင်းဆုံးသတင်းပေးပို့ချက်တွေထဲမှာဆိုရင်စကိုင်းဘက်မှာတော့တိုက်ပွဲပြင်းထန်ပြီးအင်ဒေါ်ဗမောက်ကာလန်ယာယီပိတ်ထားရတာမှာဒေသခံတူကအ
င်ဒေါ်နဲ့ဆိုရင်ချေမိုင်ကျော်လောက်ပါပေါ့နော်ဒီမန်ဆုံနဲ့မင်းကုန်းကြမှာအဲမနေ့ကညနေပိုင်းလောက်မှာအတိအကျဖြစ်တယ်ပေါ့နော်သူတို့နဲ့သူတို့ဟို၃၀လောက်ကကြာမှတင်တယ်ခင်ဗျာ
နောက်ဒီစကိုင်းဘက်မှာပဲတမူးနဲ့ချောင်းဘက်မှာလည်းလက်နက်ကြီးတန်းကြောင့်တေဆုံမှုရှိခဲ့ပါတယ်ဒါအပြင်ရခိုင်မှာစစ်တပ်နဲ့အေးအေးအပြန်အလှန်ဖမ်းဆီးမှုကြောင့်လုံခြုံရေးတင်းကျပ်ပြီးအခြေအနေတွေတင်းမာနေပါတယ်။အခုလိုသတင်းထွက်တွေပြီးမှာတော့တောက်ကြညာပတ်စင်ကဏ္ဍတွေဖြစ်တဲ့အမျိုးသမီးကဏ္ဍနောက်သုဒ္ဓဆောင်လင်အမေရိကန်တခွင်နဲ့သိပ္ပံနဲ့နှိပညာကဏ္ဍတွေကိုနှဆင်ကြည့်ရှုကြရမှာပါ။အခုအရင်ဆုံးတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမိုက်သန့်စင်နဲ့မက်ကွန်ဖြူထွေတို့ပြောပြကြပါဦးခင်ဗျာ။
ရုရှားရဲ့တိုက်ခိုက်မှုအပြင်းထန်ခံနေရပြီးတော့ဝိုင်းချခံရတဲ့ယူကရိန်းနိုင်ငံလူဟန့်စ်ဒေသဆီဗီယာဒေါနက်စ်မြို့ကနေယူကရိန်းတပ်တွေဆုတ်ခွာသွားရမယ်ဆိုပြီးတော့ယူကရိန်းစစ်တပ်အကြီးအကဲကပြောပါတယ်။လာနေချီရုရှားဘက်ကပုံမှန်တိုက်ခိုက်နေတဲ့ဆီဗီယာဒေါနက်စ်မြို့ကိုဆက်ပြီးတော့ထိန်းထားတာဟာအသေးပဲမရှိတော့ဘူးလို့မြင်တဲ့အကြောင်းယူကရိန်းစစ်တပ်ကခေါင်းဆောင်ကပြောဆိုထားတာပါ။ဒီတော့တွေအမေရိကန်ပြည်အောင်စုကတော့နောက်ထပ်အမေရိကန်ဒေါ်လာတန်450ဘူးစီးရီးကူညီပေးပေးမယ့်အကြောင်းပြောဆိုထားပါတယ်။ပြီးခဲ့တဲ့သတင်းပတ်တုန်းကကြေညာခဲ့တဲ့ဒေါ်လာ1ဘီလီယံပိုအထောက်ပံ့တွေအပြင်တာလတ်ပစ် Rocket စနစ်တွေပါဝင်တဲ့နောက်ထပ်စီးရီးအကူအညီပေးဖို့လည်းအမေရိကန်ဘက်ကပြောဆိုထားတာပါ။ယူကရိန်းသမ္မတဗလာဒီမီယာဇလင်စကီကတော့ယူကရိန်းအရှိဘက်ခြမ်းဒွန်ဘတ်ဒေသကိုရုရှားဘက်ကလေကြောင်းကနေဆက်ပြီးတော့အပြင်းထန်ဗုံးကျဲတိုက်ခိုက်နေတဲ့အကြောင်းပြောဆိုထားပါလိမ့်။ဆီဗီယာဒေါနက်စ်မြို့နဲ့လစ်စီရှန့်မြို့တွေကိုရုရှားဘက်ကသိမ်းနိုင်ပြီးဆိုရင်ယူကရိန်းရဲ့အဓိကဆက်မှုလုပ်ငန်းတွေရှိတဲ့လူဟန့်စ်ဒေသကမြို့ကြီးတွေကိုလက်လွတ်ဆုံးရှုံးရမယ့်အခြေအနေဖြစ်နေပါလိမ့်။ရုရှားတပ်တွေဟာလေကြောင်းကနေတိုက်ခိုက်နေတယ်လို့အားလုံးကိုမိရှို့ဖျက်ဆီးနေတယ်ဆိုပြီးတော့လူဟန့်စ်ဒေသအုပ်ချုပ်မှုကပြောပါတယ်ဒီတော်တွင်ယူကရိန်းနိုင်ငံကို EU ဥရောပသမဂ္ဂအဖွဲ့ဝင်လောင်းဖြင့် EU ကတည်ပြုလိုက်တာကိုကြိုဆိုတဲ့အကြောင်းကိုတော့ယူကရိန်းသမ္မတဇလင်စကီက Twitter မှာရေးသားခဲ့ပါတယ်သူယူကရိန်းနိုင်ငံဟာ EU အဖွဲ့ဝင်အပြည့်အဝဖြစ်လာအောင်စွမ်းဆောင်နိုင်တဲ့နိုင်ငံဖြစ်တဲ့အကြောင်းကိုလည်းသမ္မတဇလင်စကီက EU ခေါင်းဆောင်တွေကိုဗီဒီယိုကနေတစ်စစ်ပြောဆိုသွားခဲ့ပါတယ်
အမေရိကန်သမ္မတဂျိုးဘိုင်ဒန်ဟာဒီရက်ပိုင်းဂျာမနီနိုင်ငံမှာကျင်းပမယ် G7 ဆက်မှုအင်အားကြီးနိုင်ငံထိပ်သီးအစည်းအဝေးနဲ့စပိန်နိုင်ငံမှာကျင်းပမယ် NATO ဖာမေးအဖွဲ့ဒုတိယအကြိမ်ထိပ်သီးအစည်းအဝေးတွေကိုတက်ရောက်ဖို့ဥရောပကိုတွားရောက်ဖို့ရှိနေပါတယ်။ဒီခီးစဉ်တွေဟာကမ္ဘာမှာအမေရိကန်ပြည်ထောင်စုရဲ့ဥဆောင်မှုအခမ်းကဏ္ဍကိုခိုင်မာအောင်ပြသဖို့မဟာမိတ်တွေနဲ့လက်တွဲဘက်နိုင်ငံတွေအပြင်အမေရိကန်ပြည်သူတွေကိုပါဒီလိုပြသနိုင်ဖို့အတွက်ဖြစ်ပါတယ်လို့အမေရိကန်မျိုးသားလုံခြုံရေးကောင်စီအဖွဲ့ဝင်လည်းဖြစ်ပင်တဂွန်စစ်ဌာနချုပ်ပြောရေးဆိုခွင့်ရှိသူလည်းဖြစ်တဲ့ဂျွန်ခါဘီက VOA ကိုပြောပါတယ်အမေရိကန်ရဲ့မျိုးသားလုံခြုံရေးကိုတိုးတက်အောင်လှုပ်ဆောင်တာဖြစ်တယ်လို့ပြည်တွင်းနဲ့ကမ္ဘာတဝန်းစွမ်းအင်လုံခြုံမှုတွေအတွက်ဆောင်ရွက်ပြီးရုရှားသမ္မတပူတင်ရဲ့တစ်ဖက်သက်ကျူးကျော်စစ်အတွက်ပြန်လည်ပြစ်ဆက်ရအောင်လှုပ်ဆောင်သွားမှာပါလို့လည်းဂျွန်ခါဘီကပြောပါတယ်သမ္မတဘိုင်ဒန်တက်ရောက်မဲ့အခု G7 ထိပ်သီးအစည်းအဝေးမှာရော NATO မဟာမိတ်ထိပ်သီးအစည်းအဝေးမှာပါယူကရိန်းသမ္မတဗိုလိုဒီမီယာဇယ်န်စကီအွန်လိုင်းကနေမိန့်ခွန်းပြောကြားမယ်လို့မျှော်လင့်ရပါတယ်။ဒီတော့တွင်ယူကရိန်းနိုင်ငံတောင်ပိုင်းမှာတူလောင်ထားတဲ့ဂျုံတန်ချင်းတန်း20ကိုလွှဲပြောင်းတင်ပို့နိုင်ရေးအကူအညီပေးမယ်အကြောင်းဗြိတိန်ဝန်ကြီးချုပ်ဘောရစ်ဂျွန်ဆင်ကပြောပါရယ်။ရုရှားကျူးကျော်စစ်ကြောင့်ယူကရိန်းကထုတ်လုပ်တဲ့ဂျုံတွေမတင်ပို့နိုင်ပဲကမ္ဘာစီးပွားရေးနဲ့စားနပ်ရိက္ခာအခက်အခဲတွေရင်ဆိုင်လာနေရတဲ့အချိန်မှာဗြိတိန်နိုင်ငံဘက်ကကန့်လန့်လာလဲဖြစ်ပါရယ်ရှင်။
မြန်မာပြည်အစနယူးယောက်ပြည်နယ်အတွင်းမှာအများပြည်သူသွားလာတဲ့နေရာမှာပစ္စတိုတနက်ကိုဖွက်ပြီးတော့တင်မယ်ဆိုရင်ခိုင်လုံတဲ့အကြောင်းပြချက်ရှိပြီးတော့လိုင်စင်လျှောက်ရမယ်ဆိုတဲ့ဥပဒေဟာဖွဲ့စည်းပုံနဲ့မညီဘူးဆိုပြီးတော့အမေရိကန်တရားရုံးချုပ်ကမနေ့တုန်းကပယ်ချလိုက်ပါတယ်။ဒါကြောင့်သမ္မတဂျိုးဘိုင်ဒန်အပါအဝင်တနက်ကိုင်ဆောင်မှုတင်းကျပ်ရေးကိုထောက်ခံသူတွေတရားရုံးချုပ်အမင်းကိုဝေဖန်ကန့်ကွက်ခဲ့ကြပါတယ်။ဒီဆုံးဖြတ်ချက်ဟာဆိုရတဲ့ဆုံးဖြတ်ချက်ဖြစ်ပြီးတော့တကယ်လိုအပ်တဲ့အတိုင်းမှန်မှန်ကန်ကန်စစ်စစ်ဆေးဆေးဆုံးဖြတ်တယ်လို့မထင်တဲ့အကြောင်းနဲ့ဒီပေါ်မှာစိတ်ပြက်မိတဲ့အကြောင်းအမေရိကန်သမ္မတဂျိုးဘိုင်ဒန်ကပြောဆိုသွားခဲ့ပါတယ်။နေအိမ်ပြင်ပလူတွေတနက်ကိုင်ဆောင်တာဟာဖွဲ့စည်းပုံအခြေခံဥပဒေကအကာအကွယ်ပေးထားတဲ့ကိုကိုကိုခုခံကာကွယ်ပိုင်ခွင့်အခွင့်အရေးဖြစ်တဲ့အကြောင်းတရားရုံးချုပ်ကဆုံးဖြတ်လိုက်တာပါ။ဒီလိုဆုံးဖြတ်လိုက်တဲ့အတွက်အများပြည်သူရှေ့မှာအကြောင်းပြချက်မရှိဘဲနဲ့တနက်ကိုကိုနဲ့တပါးတည်းတည်ဆောင်တာကိုတားမြစ်ထားတဲ့တခြားပြည်နယ်တွေရဲ့ကန့်သက်ချက်အမိန့်တွေပေါ်မှာလည်းတက်ရောက်နိုင်ပါတယ်။တနက်ကိုင်ဆောင်ခွင့်တင်းကျပ်ရေးကြိုးပမ်းနေတဲ့တခြားပြည်နယ်တွေနဲ့ဒေသဆိုင်ရာတွေရဲ့ကြိုးပမ်းချက်တွေလည်းအယမထင်ဖြစ်သွားနိုင်တယ်ဆိုပြီးတော့တနက်ကိုင်ဆောင်ခွင့်ထိန်းချုပ်ရေးကြိုးပမ်းသူတွေကစိုးရိမ်နေကြပါတယ်။တနက်ကိုင်အကြမ်းဖက်မှုတွေနဲ့ပြစ်ခတ်မှုတွေကြောင့်လူအများအပြားတည်ဆုံးခဲ့ပြီးတော့အမေရိကန်နိုင်ငံရဲ့အတိုင်းဝန်ကြားမှာတနက်ကိုင်ဆောင်ခွင့်ထိန်းချုပ်ရေးအခြေတင်ပြောဆိုနေကြမှာပဲ။အခုတရားရုံးချုပ်ရဲ့ဆုံးဖြတ်ချက်ကြောင့်နောက်ထပ်အငြင်းပွားမှုတွေတိုးလာနေတာပါ။
ဒီလိုအမေရိကန်ပြည်အောင်စုမှာတနက်ကိုင်အကြမ်းဖက်မှုတွေရော့ပါစေဖို့အတွက်ပါတီကြီးနှစ်ရက်စလုံးကအမတ်တွေထောက်ခံအစိုးပြုထားတဲ့ဥပဒေကြမ်းကိုတော့မနေ့ကအထက်လွှတ်တော်မှာလွယ်လွယ်ကူကူပဲအတည်ပြုလိုက်ပါရယ်။ဒီကနေ့အောက်လွှတ်တော်မှာမဲခွဲဆုံးဖြတ်မယ်လို့မျှော်လင့်ရတဲ့အတွက်တနက်ကိုင်အကြမ်းဖက်မှုတွေပပျောက်ရေးလွှတ်တော်ဘက်ကတုံ့ပြန်အရေးယူမှုနောက်အပြစ်သက်အတည်ပြုနိုင်အောင်တော့လမ်းပွင့်သွားတာပါ။နယူးယောက်ပြည်နယ်ဘက်ဖလိုမြို့နဲ့ Texas ပြည်နယ် Uvalde မြို့တွေမှာပြစ်ခတ်မှုတွေအပြီးဒီမိုကရက်နဲ့ Republican အမတ်တွေတလှနေပါတကယ်ပိတ်ညှိနှိုင်းကြတာဖြစ်ပါတယ်။ဒီမိုကရက်အမတ်တွေအစိုးပြုထားတဲ့ဥပဒေချမ်းကို Republican အထက်လွှတ်တော်အမတ်15ယောက်ကပါပူးပေါင်းထောက်ခံခဲ့တာပါ။အခုအထက်လွှတ်တော်အတည်ပြုလိုက်တဲ့ဥပဒေချမ်းမှာ Republican တွေလိုလားတဲ့တိုက်ခိုက်ရေးသုံးအင်အားပြင်းတဲ့ Rifle တနက်တွေကန့်တက်ရေးကိစ္စအထိတော့မပါသေးပါဘူး။ဒေါ်လာ73ဘီလီယံကုန်ကျမဲ့ဥပဒေချမ်းမှာတနက်ဝယ်ယူသူတွေထဲကအသက်အငယ်ဆုံးသူတွေရဲ့နှိုက်ခံသမိုင်းတွေကိုစစ်ဆေးဖို့နောက်အိမ်တွင်းအကြမ်းဖက်မှုကျူးလွန်တဲ့သူတွေတနက်ကင်ခွင့်ကြားမြင်ဖို့နဲ့အန်ရရှိတယ်လို့ယူဆတဲ့သူတွေတနက်တွေကိုသိမ်းယူခွင့်ကိုပိုးပြီးတော့လွယ်ကူအောင်ပြည်နယ်တွေကိုကူညီပေးဖို့ဆိုတာတွေပါပါတယ်။စောင်းတွေရဲ့လုံခြုံရေးနဲ့စိတ်ကျန်းမာရေးကုသမှုအစီအစဉ်တွေအတွက်ငွေကြေးထောက်ပံ့ပေးဖို့ကိုလည်းထည့်သွင်းထားပါတယ်။အတည်ပြုလိုက်တဲ့ဥပဒေချမ်းဟာတနက်ကိုင်ချမ်းဖတ်မှုကြောင့်ထိခိုက်မှုတွေအားလုံးကိုကုစားနိုင်မဲ့ဥပဒေမဟုတ်ပေမဲ့လို့လေအချိန်ကြာမြင့်စွာကလေးကမတော်နိုင်ခဲ့တဲ့လမ်းကြောင်းမှန်စီကိုဥတီတဲ့အဆင့်တဆင့်ဖြစ်တဲ့ဆိုပြီးတော့အထက်လွှတ်တော်ဒီမိုကရက်ခေါင်းဆောင်ချက်ရှူမားကပြောဆိုပါရရှင်
View American တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ32 kHz 9303ညနဲ့9383ညလိုင်းဒိုမီတာ51 kHz 5885တို့ပြင်စနေတနင်္ဂနွေမှာတော့လိုင်းလမီတာ190 kHz 1505နေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
တောက်ကြညညပိုင်းတွေနေ့ကိုဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်ပြည်ထရေးပိုင်းကပဲနေပြည်တော်ကျင်းထောင်ကိုပြောင်းရွှေ့ခံခဲ့ရတဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ကိုဒီနေ့မှပထမဆုံးအကြိမ်အကျဉ်းထောင်တဲကိုထောင်ဝင်စာပစ္စည်းအတချို့ပေးခွင့်ရခဲ့တယ်ဆိုပြီးတော့နှိဆက်တဲ့အတိုင်းဝိုင်းကပြောပါရယ်အကျဉ်းထောင်စည်းမျဉ်းတွေအတိုင်းလိုင်းနာကျင့်သုံးခွင့်နဲ့နေထိုင်ခွင့်ပြုထားပြီးတော့အကျဉ်းဦးစီးဘက်ကတည်ထောင်စီစဉ်ပေးထားတဲ့ဝန်ထမ်းတချို့ဒေါက်အောင်ဆန်းစုကြည်ဘေးနားမှာထားပေးတယ်လို့သိရပါလိမ့်စစ်ကောင်စီဘက်ကတော့နေပြည်တော်ကျင်းထောင်တဲကိုပြောင်းရွှေ့လိုက်တယ်ဆိုတာကိုသာအတည်ပြုပြီးတော့တခြားကိစ္စအသေးစိတ်ပြောဆိုခြင်းမရှိသေးပါဘူးဒီနေ့နေပြီးတော့အချင်းထောင်မှာဒေါအောင်ဆန်းစုကြည်သမရဦးဝင်းမြင့်နဲ့ NLD အစိုးရလက်ထက်အစိုးရအဖွဲ့ပြည်ထောင်စုဝန်ကြီးဦးမင်းသူတို့ကိုဆွဲဆိုထားတဲ့2020ရွေးကောက်ပွဲမှာမဲမတမာမှုဖြစ်အောင်လုပ်တဲ့ဆိုတဲ့အမှုကိုဆက်ပြီးတော့စစ်ဆေးကြားနာခဲ့ပါတယ်။ရုံးချင်းမှာဒေါအောင်ဆန်းစုကြည်ကိုကြမ်းကြမ်းမာမာတွေ့ရပြီးတော့သမရဦးဝင်းမြင့်ကတော့စဖန်းစင်ကလေးကထားတဲ့အတိုင်းနေအချင်းထောင်မှာနေပြီးလာရောက်ကြားနာတယ်ဆိုပြီးတော့သိရပါတယ်။ဒီနေ့ရုံးချင်းမှာပြန်ခေါ်တက်တဲ့အဖြစ်ပြည်အောင်စုရွေးကောက်ပွဲကော်မရှင်ညွှန်ကြားရေးမှူးချုပ်ဦးရဲရင်လွင်ကိုစစ်ဆေးခဲ့ပါလိမ့်။ဒီနေ့စစ်ဆေးတဲ့အမှုအပါအဝင်ဒေါအောင်ဆန်းစုကြည်ပေါ်မှာဆွဲဆူထားတဲ့အမှုတွေနဲ့ပတ်သက်လို့တရားရုံးကြားနာမှုတွေကိုသတင်းတောက်တွေလာရောက်ခွင့်မရှိသလိုဒေါအောင်ဆန်းစုကြည်ရဲ့ရှိနေတွေကိုလည်းအမှုနဲ့ပတ်သက်ပြီးတော့သတင်းမီဒီယာတွေကိုမပြောဖို့စစ်ကောင်စီကပိတ်ပင်ထားပါလိမ့်။လက်တလောချိန်မှာတော့ဒေါအောင်ဆန်းစုကြည်ကိုဆွဆွဲထားတဲ့အမှုပေါင်းက18ခုထက်မနည်းရှိပြီးတော့ဒီထဲက6မှုအတွက်ထောင်ဒဏ်12နှစ်ပြစ်ဒဏ်ချမှတ်ထားပြီးဖြစ်ပါလိမ့်
မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းပြီးကတည်းကဖမ်းဆီးခံထားတဲ့ဒေါ်စန်းစုကြည်ကိုအကျဉ်းထောင်ထဲကိုပြောင်းရွှေ့လိုက်တာဟာဒေါ်စန်းစုကြည်နဲ့အတိုက်ခံတွေအားလုံးကိုချင်းချောက်လိုက်တာဖြစ်ပြီးအခြေအနေကိုပိုပြီးစိုးအောင်လုပ်တာဖြစ်တယ်လို့နိုင်ငံကလူ့ခွင့်ရေးစောင့်ကြည့်အဖွဲ့ Human Rights Watch HRW ရဲ့အာရှဒေသဆိုင်ရာညွှန်ကြားရေးမှူး Faye Robinson ကပြောပါတယ်
It's pretty clear that the military junta wants to intimidate not only Aung San Suu Kyi but also her supporters.
ဒီလို့ရကဒေါ်ဆန်းစုကြည်ပူတာမကသူ့ကိုထောက်ခံတဲ့သူတွေအားလုံးကိုပါစစ်ကောင်စီကချိန်ချောက်လိုက်တာဆိုတာကတော့ရှင်းပါတယ်စစ်တပ်အနေနဲ့သူ့ကိုအတိုက်ခံလုပ်တဲ့သူတွေကိုချိန်မုံးဖို့ဘလောက်တောင်အသေးအံဖြစ်နေတယ်ဆိုတာကိုပြလိုက်တာပါပဲဒေါ်ဆန်းစုကြည်ကိုကောင်းကောင်းမွန်မွန်ဆက်ဆံစေချင်တာတွေကိုစန့်ကျင်ပြီးသူတို့ကြိုက်တယ်လို့ထိမ့်သိမ်းထားမယ်ဆိုတာမျိုး NLD ကိုပြသလိုက်တာပါပဲလို့ HRW ရဲ့အာရှဒေသဆိုင်ရာညွှန်ကြားရေးမှူး Faye Robinson ကပြောသွားတာပါအခုလိုရဲ့ကြောင့်ဆီယာနာပိုင်တွေကိုစန့်ကျင်တာတွေပိုးပြီးတော့ပြင်းထန်လာနိုင်တယ်လို့လည်း Faye Robinson က AFP သတင်းဌာနနဲ့မေးမြန်းခန်းမှာပြောဆိုသွားပါတယ်။မြန်မာစစ်ကောင်စီကတော့တရားရုံးတွေကဒေါ်အောင်ဆန်းစုကြည်ကိုစီရင်ချက်ချပြီးဖြစ်တာကြောင့်ပြစ်မှုဆိုင်ရာထောင်ကိုပြောင်းရွှေ့တာဖြစ်တယ်လို့သတင်းထုတ်ပြန်ထားပါတယ်။မြန်မာအရင်းနဲ့ပတ်သက်ပြီးတော့နိုင်ငံတကာရဲ့ကြုံပြန်မှုတွေနဲ့ပတ်သက်ပြီးတော့လည်းအမေရိကန်နဲ့ဥရောပနိုင်ငံတွေလိုအရှိန်အဝါရှိတဲ့နိုင်ငံတွေကအရှိတောင်အရှာနိုင်ငံများအဖွဲ့အာဆီယံကိုပဲမြန်မာအရေးကိုပုံချလွှဲထားတာမျိုးဖြစ်နေပြီးတကယ်တမ်းမှာအာဆီယံကဘာမှထိထိရောက်ရောက်ကင်တွယ်နိုင်စွမ်းမရှိဘူးလို့လည်း Mr. Robinson ကဝေဖန်ပါတယ်ရှင်
ပြည်ထောင်ထူရွေးကောက်ပွဲနှစ်ခုမှာပြည်ထောင်အာဏာရ Conservative Party ရှုံးနိမ့်ခဲ့ပြီးတဲ့နောက် Conservative Party ဥက္ကဋ္ဌ Oliver Dowden ရာထူးကနေနှုတ်ထွက်သွားပါလေ။တောက်ကြနေရွေးကောက်ပွဲရလဒ်ထွက်ပြီးတဲ့နောက်ပါတီအနေနဲ့ဒီတိုင်းဆက်သွားလို့မဖြစ်တော့ဘူးလို့ပြောပြီးတော့ဥက္ကဋ္ဌ Dowden ကနှုတ်ထွက်သွားတာပါ။ပါလီမန်လွှတ်တော်ကြားကာလရွေးကောက်ပွဲမှာ Conservative Party ကလွှတ်တော်နှစ်နေရာဆုံးရှုံးခဲ့ပြီးတဲ့နောက်ဥက္ကဋ္ဌ Dowden နှုတ်ထွက်သွားတာဖြစ်ပြီးတော့ပြည်ထောင်ဝန်ကြီးချုပ် Boris Johnson နှုတ်ထွက်ပေးဖို့ကိုလည်းလွှတ်တော်အမတ်တွေကတောင်းဆိုနေတာပါ။ဆုံးရှုံးသွားတဲ့ Conservative Party ရဲ့လွှတ်တော်နှစ်နေရာမှာဘဟု liberal democrat နဲ့ labor party တို့ရရှိသွားပါလိမ့်။ကုန်စည်နှုန်းနဲ့လောင်းစားဆီစည်နှုန်းတွေမြင့်တက်နေလို့ပြည်သူတန်းနဲ့ချီခက်ခဲနေတဲ့အချိန်မှာ covid ကရောဂါကြောင့်အပြေမထွက်ရမိန့်ကိုဝန်ကြီးချုပ် Boris Johnson ကချိုးဖောက်ခဲ့တဲ့ဆိုတဲ့သတင်းတွေကြောင့်လေသူ့ကိုရာထူးကလည်းနှုတ်ထွက်စေဖို့အမတ်တွေကြောင့်မှတွန်းအားပေးမှုတိုးလာခဲ့တာပါ။ကိုဗစ်ကရောဂါကြောင့်အပြင်းမထွက်မိတ်ချိုးဖောက်မှုအတွက်ဝင်းကြီးဂျွန်ဆန်ကဒဏ်ငွေပေးခဲ့ပေမဲ့လည်းရာထူးကလည်းနှုတ်ထွက်ဖို့အတွန်းအားပေးချက်တွေကိုတော့မလိုက်ရောပဲနဲ့ကြက်ကြက်ခံနေစေဖြစ်ပါသည်။ပြီးခဲ့တဲ့လတုန်းကလည်း Conservative Party တွင်းမှာဝင်းကြီးချုပ် Boris Johnson ကိုအယုံကြည်မရှိအဆိုတင်သွင်းတာမှအောင်မြင်ခဲ့ပေမဲ့လည်းသူ့ကိုရာထူးကလည်းဖယ်ရှားဖို့အတွက် Conservative Party အမတ်41ရာခိုင်နှုန်းကထောက်ခံခဲ့ရလေဖြစ်ပါသည်။
မြောက်ကိုရီးယားကောင်းဆောင်ကင်ဂျုံအွန်းကနျူကလ িয়ার ရေမှန်းချက်တွေအကောင့်ထဲပေါ်ရေးနှစ်ဆတူလုဆောင်မဲ့အကြောင်းထိတ်တန့်စစ်ကောင်းဆောင်တွေနဲ့ပြုံရမ်းမျိုးမှာကျင်းပတဲ့အစည်းအဝေးမှာပြောဆိုရာကိုဆွေးရပိုင်းသတင်းတွေကဖော်ပြပါရယ်။ရန်လိုတဲ့အင်အားစုတွေရင်ဆိုင်နေရခြင်းလို့ပြောဆိုပြီးရှီလန်တပ်ဖွဲ့တွေကိုလည်းတိတိကျကျထုတ်ဖော်ပြောဆိုခြင်းမရှိတဲ့အထူးတာဝန်တွေထမ်းဆောင်ဖို့အာဏာရအလုပ်သမားပါတီဗဟိုစစ်ကော်မရှင်ကအမိန့်ပေးထားပါရယ်။လေလာသူတွေကတော့တောင်ကိုရီးယားကိုပြစ်မှတ်ထားပြီးနျူကလ িয়ার လက်နက်တွေရှီလန်စစ်မြေပြင်မှာဖြတ်ချတာမျိုးတွေကိုလှုပ်လာနိုင်တယ်လို့ပြောပါရယ်မြောက်ကိုရီးယားရဲ့စစ်စွမ်းရည်ကိုအစွမ်းကုန်တွန်းမြင့်ဖို့နဲ့ဘယ်လိုရန်လိုတဲ့အင်အားစုတွေကိုမစိုးတိုက်ထုတ်နိုင်ဖို့ကိုကိုကိုကာကွယ်နိုင်စွမ်းမြစ်တွေအတွက်ကင်ဂျုံအွန်းကစစ်တပ်ခေါင်းဆောင်တွေကိုပြောဆိုသွားတဲ့အကြောင်းလဲ KCN သတင်းကဖော်ပြပါရယ်ဒါပေမဲ့လည်းအမေရိကန်အစိုးရကိုပဲဖြစ်ဖြစ်တောင်ကိုရီးယားအစိုးရကိုပဲဖြစ်ဖြစ်နာမည်တက်ပြီးတော့ပြောဆိုတာမျိုးတော့သတင်းမှမတွေ့ရပါဘူးနျူကလ িয়ার ရေးစစ်ဆင်ညှိနှိုင်းမှုတွေရပ်တန့်ပြီးစစ်မဲ့ဖြစ်ပွားနိုင်ခြေတင်းမာမှုတွေရှိနေတဲ့အကြား2022ခုနှစ်ပထမ6လအတွင်းမြောက်ကိုရီးယားဘက်ကပဲ့ထိန်သုံးဒုံးကျည်စမ်းသပ်မှုတွေစံချိန်တင်ဆက်တိုက်လှုပ်ဆောင်လာခဲ့တာပါအချိန်18ချိန်မှာဒုံးကျည်အလုံး30လောက်စမ်းသပ်ပစ်ခတ်ခဲ့တယ်လို့9နှစ်အတွင်းပထမဆုံးအချိန်တိုက်ချင်းပစ်ဒုံးကျည်လည်းစမ်းသပ်ပစ်ခတ်ခဲ့ပါတယ်ရှင်
VOA American အတန်ရဲ့ဇော်လာ24ရက်တောက်ကြညာအထူးခြားဆုံးသတင်းတွေကိုမတ်အီသန်စင်နဲ့မခင်ဖြူထွေတို့ပြောပြခဲ့ကြတာပါအခုဆက်ပြီးတော့စိတ်ဝင်စားစရာအကောင်းဆုံးသတင်းပေးဖို့ချက်တွေနဲ့သတင်းဆောင်ရွက်တွေကိုဇက်တိုက်ပြောပြပေးပါမယ်ပထမဆုံးကတော့စကိုင်းဘက်မှာတိုက်ပွဲပြင်းထန်ပြီးကားလမ်းတစ်ခုယာယီပိတ်ထားရတာပါစကိုင်းတိုင်းအင်းတော်မြို့နယ်အတွင်းမှာစစ်ကောင်စီတပ်နဲ့ KIA PDF ပူးပေါင်းတပ်ဖွဲ့တွေကြားတိုက်ပွဲပြင်းထန်နေတာကြောင့်အင်းတော်ဗမောက်ကားလမ်းကိုယာယီပိတ်ထားလိုက်ပါတယ်လုံကြုံရေးအတွက်ဒီနေ့မနေ့6နိုင်ကနေမနေ့ဖြန်မနေ့6နိုင်ထိတာယာယီပိတ်ထားတာဖြစ်ကြောင်း PDF ကထုတ်ပြန်ထားပါတယ်ရန်ကုန်ကပေးပို့လာတဲ့ဒီစကိုင်းတိုင်းအတွင်းကတိုက်ပွဲသတင်းကိုကိုရနိုင်ပြပြပေးပါအောင်ခင်ဗ
ျစကိုင်းတိုင်းကသာခရိုင်အင်းတော်မြို့နယ်အတွင်းမှာပြီးခဲ့တဲ့17ရက်နေ့လောက်ကစတင်ပြီးတော့တိုက်ပွဲတွေဖြစ်ပွားနေတာပါဒီအပိုင်းမှာတော့တိုက်ပွဲတွေဟာပိုပြီးတော့ပြင်းထန်လာတယ်လို့ဒေသခံတို့က VOE ကိုပြောပါတယ်
ကတားခရိုင်ကိုပြည်ထောင်တိုင်းတိုင်ရင်းနဲ့ဟိုသမတ်ခေါခေါလက်အောက်ခံတက်တယ်လို့ဆိုတာပဲဟိုအင်အားကတော့နေရာလောက်ရှိနေခင်ဗျာအင်းတော်နဲ့ဆိုရင်ခြေမှန်ကျော်လောက်ပါပေါ်တော့ဒီမန်ထုံးနဲ့မင်းကုန်းကြမှာအဲမနေ့ကညနေပိုင်းလောက်မှာအစ်စ်ချက်ပြတ်ပေါ်တော့သူတို့နဲ့သူတို့ဟို30လောက်ကကြမှာရှင်းနေခင်ဗျာအဲသူတို့ကကလည်းလက်လက်ကြည့်နေအားကြီးနဲ့တော့
ဒီကနေ့မနက်မှာတော့အင်းတော်ဗမောက်ကားလမ်းကို PDF တွေကပိတ်လိုက်ကြောင်းဆက်ပြောပါရစေ။အဲ
ဒီကနေ့မနက်ပိုင်းလဲသူတို့ကမြတ်စီတာနဲ့ဒီမင်းကုန်းကြားဒီစောတင်တနေရာနဲ့ပြီးတော့လက်လက်ဖြစ်ခတ်နေတာနဲ့ပြည်သက်ဆက်ဆောင်မလို့ PDF ကနေပြီးတော့ဗမောက်နဲ့အင်းတော်လမ်းကိုအဆုံးမပြေကြဖို့ကျွန်တော်လည်းခါရပါတော့ဒီလမ်းပိုင်းကိုဆက်ရက်ဆက်ရက်ပြီးဒီတာတော့ကားကိုပိတ်ကြမယ်။ဒါဘက်ကအင်းအတရာလောက်ဒါကိုချစ်ရင်ဆင်းလာတယ်လို့ပြောရတယ်ခင်ဗျာ
ဒေသခံ PDF အဖွဲ့ကတာဝန်ရှိသူတူကတော့ကားလမ်းပိတ်တာနဲ့ပတ်သက်ပြီးအခုလိုပြောပါတယ
်ကျွန်တော်တို့ဒီအေးအရလုံလုံရေးရပြထားတာပေါ့နော်မင်းရတိတိကျကျဖြစ်ထားတာဖြစ်တဲ့အတွက်ပေါ့နော်ဒီစစ်ကောင်စီကကားမျိုးစုံကြီးကြီးမားမားနိုင်တာဖြစ်တဲ့အတွက်အဲကျွန်တော်တို့ကအဲ့လိုလုံလုံရေးရပြထားတာပေါ့နော်ဒီဒီရဲ့ပိုင်းတန်းပါပဲအဲ့နောက်ကျွန်တော်ဆင်းနေပြင်ပြင်းတော့
ဗမောက် PDF တွေရဲ့ဗမောက် Revolution BR လူမှုကွန်ရက်စာမျက်နှာမှာတော့ဒီလ24ရက်နေ့မနက်6နာရီကနေ25ရက်နေ့မနက်6နာရီထိဗမောက်အင်းတော်ကားလမ်းကို3ဘိန်းစိုက်ကဲကားမိသည့်ယမမဖြတ်တန်းဖို့အရေးပေါ်ကြေညာချက်ထုတ်ပြန်ထားပါတယ်ဒီလူမှုကွန်ရက်စာမျက်နှာမှာပဲဒီလ23ရက်နေ့ကမင်းကုန်းနဲ့ရွာသားရကြားမှာစစ်ကောင်စီတပ်ကို KIA နဲ့ PDF ကသာတပ်ရင်းတွေကပူးပေါင်းတိုက်ခိုက်ခဲ့ကြောင်းဒီတိုက်ပွဲမှာစစ်ကောင်စီဘက်က60လောက်ကြာဆုံးကြောင်းနဲ့ဒီလ18ရက်နဲ့20ရက်နေ့တွေကလည်းအောင်ကုန်းရွာနဲ့မော်တစ်ရွာအနီးမှာတိုက်ပွဲနှစ်ကြိမ်ဖြစ်ခဲ့ပြီးတော့စစ်ကောင်စီဘက်က20ကြော်ကြာဆုံးတယ်လို့ဖော်ပြထားပါတယ်။ဒီတိုက်ပွဲဖြစ်စဉ်အတွင်းထိခိုက်ကြာဆုံးတာနဲ့ပတ်သက်လို့တီးခြားအတည်ပြုချက်တော့မရသေးသလိုတမတော်သတင်းပြန်ကြားရေးကလည်းဒီဖြစ်စဉ်နဲ့ပတ်သက်ပြီးတော့ထုတ်ပြန်တာမရှိသေးပါဘူး။ကချင်ပြည်နယ်နဲ့ထိစပ်နေတဲ့သခိုင်းတိုင်းကသာခရိုင်အတွင်းမှာဒီအပိုင်းတွေအတွင်းတိုက်ပွဲတွေခက်ဆိတ်ဆိတ်ဖြစ်ပွားနေသလိုဒီလ21ရက်နေ့ကကချင်ပြည်နယ်ဖားကန့်မြို့နယ်ကစစ်ကောင်စီဘက်ကတပ်ဆွဲထားတဲ့စံခါအကျဉ်းထောင်ကို KIA နဲ့ PDF ပူးပေါင်းတပ်တွေကလက်နက်ကြီးနဲ့ပစ်ခတ်တာတွေရှိခဲ့ပါတယ်ခင်ဗျာ
။စကိုင်းတိုင်းမှာတိုက်ပွဲပြင်းထန်ပြီးအင်းတော်ဗမောက်ကလန်ပိတ်ထားတဲ့အကြောင်းကိုရနိုင်ပြောပြခဲ့တာပါ။အခုတော့စကိုင်းတိုင်းကပဲတမူနောက်ချောင်းတိုက်ပွဲတွေမှာအရသာသိဆုံးခဲ့ရတဲ့သတင်းမှာစကိုင်းတိုင်းဒေသကြီးတမူမြို့နီမှာစစ်ကောင်စီကအင်အားအလုံးရင်းနဲ့နေမြေရှင်းလင်းတာတွေလုပ်နေပြီးစစ်ကောင်စီနဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေတိုက်ပွဲဆက်ဖြစ်နေတယ်လို့တမူးဒေသခံကာကွယ်ရေးတပ်ဖွဲ့ကပြောပါတယ်။စကိုင်းတိုင်းကပဲနောက်ချောင်းမြို့ပေါ်မှာလည်းစစ်ကောင်စီကလက်နက်ကြီးနဲ့တွေ့ခတ်တာကြောင့်အရသာနှစ်ဦးသေဆုံးခဲ့ရပါတယ်။ရန်ကုန်ကပေးပို့လာတဲ့ဒီစကိုင်းတိုင်းကအခြေအနေတွေကိုကျွန်တော်ကပဲပြောပြပေးပါမယ်ခင်။စကိုင်းတိုင်းဒေသကြီးတမူးမြို့အနီးမှာဇွန်လ22ရက်နေ့ကစလို့ဇွန်လ24ရက်နေ့ဒီနေ့အထိစစ်ကောင်စီတပ်နဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေ၃ရက်စတိုက်တိုက်ပွဲတွေဖြစ်ပွားနေတာပါ။ဒီနေ့နေ့လယ်ပိုင်းကစပြီးစစ်ကောင်စီကတမူးနဲ့ကလေးမျိုးတွေမှာအင်အားတွေဖြည့်ပြီးနေမြေရှင်းလင်းလုပ်နေချိန်မှာတမူးဒေသခံကာကွယ်တပ်ဖွဲ့တရင်လေးနဲ့တိုက်ပွဲတွေဖြစ်ပွားနေတာလို့တမူးတရင်လေးကတာဝန်ရှိသူတူကအခုလိုပြောပါတယ
်။တန်တော့ဒီ3နာရီလောက်ကနေတော့မှစဖြစ်တယ်။အဲမနေ့တနေ့ကလေးကကလေးမျိုးကနေရောတခြားမျိုးကနေရောပေါ့နော်စစ်ကစားပွဲပြီးပေါ့နော်အလုံးအရင်နဲ့ရောက်လာကြတာ။ဒီနေ့မနေ့ကျတော့တော့ချစ်ချင်နဲ့လာကြတယ်။တော့ဒီမှာသူကတချို့ကြောက်တယ်ပေါ့နော်တချို့ကြတော့ကားတွေနဲ့လာကြတာမူးမြုပ်တွင်ကအစကစဖွဲ့ပြီးရောဟိုဘက်ကနေကလေးမျိုးဘက်ကနေပြောမှာပေါ့နော်ရောက်ရှောက်လာတဲ့အဖွဲ့တွေရောကျွန်တော်အခုအချိန်မှာကျွန်တော်တည်ရင်လေးအဖွဲ့နဲ့မာမဲ့အဖွဲ့တွေကိုမြှင့်တိုက်ကြတယ်ကျွန်တော်ခုဖြစ်နေတာကကျွန်တော်မြုပ်ပြင်ပဲပေါ့နော်ဟုတ်မြုပ်ပြင်ထဲမှာဖြစ်နေတာပါလင်းမိုင်အနီးပေါ့နော်လင်းမိုင်အနီးအဲဟောပေါ့မြုပ်ပြင်ပဲပေါ့လက်နဲ့ကြီးတွေပဲတောင်းတာတော့ဘက်ကနေကျွန်တော်တို့ဘက်မှာပါရွေးချက်ရှိတယ်တော့မသိဘူးအဲသူတို့ဘက်ကနေပဲလာတိုက်တဲ့ပုံစံလာဖိတဲ့ပုံစံအဲကျွန်တော်ကအပြတ်ထိုက်ရှင်တဲ့ပုံစံလိုမျိုးသူတို့ဖားနေတယ်ပေါ့နော်ဟုတ
်ဇွန်လ22ရက်မနေ့ပိုင်းကပန်းသာရွာအနီးမှာလဲတိုက်ပွဲတနေကုန်ဖြစ်ပွားခဲ့ပြီးဇွန်လ23ရက်နေ့မှာတော့စစ်ကောင်စီတပ်ကပန်းသာရွာအနီးကရန်လင်းဖိုင်ကျွော်ကိုမိရှုဖျက်ဆီးခဲ့တယ်လို့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေကပြောပါတယ်လက်ရှိမှာတိုက်ပွဲပြင်းထန်နေတဲ့အတွက်တိဆုံးတန်ရအခြေအနေတွေကိုမသိရသေးဘူးလို့လည်းဒေသခံကာကွယ်ရေးတပ်ဖွဲ့တွေကပြောပါတယ်ဒီစကိုင်းတိုင်းတွေကပဲ6ဦးမြို့ပေါ်မှာဆိုရင်လဲဇွန်လ23ရက်ညပိုင်းကစစ်ကောင်စီတပ်ဆွဲထားတဲ့6ဦးမြို့မှာစခန်းကနေလက်နက်ကြီးနဲ့ပစ်ခတ်လို့တမာမြန်ရက်ွက်ကျောင်းရွာရက်ကအသက်20ကျော်အမျိုးသမီးတူလက်နက်ကြီးထိမှန်ပြီးအမေဖြစ်သူလည်းနှလုံးဖောက်တိဆုံးသွားတယ်လို့6ဦးဒေသခံတူကပြောပါတယ်လက်န
က်ကြီးနဲ့ပစ်တာဟိုပစ်တော့ကျောင်းရွာကကြားတယ်
ကျွန်တော်တို့အဲ့ဒီအကြတော့ကျတော့လူတို့တော့များများပြစ်လိုက်တဲ့ကမှာသတိနေရပေါ့
သူကလည်းကောင်းပြန်လာတော့ကျတော့သူကတော့ပုံစံသုံးသွားတယ်အဲ့ဒါကြည့်ပြီးတော့သူ့နေဟက်ဖြစ်ပြီးတော့ဟက်ထိသွားပြီးတော့သုံးသွားတယ်သူအမျိုးမှပြန်နေတယ်ဘာမှတော့ဝင်လို့ပြစ်တယ်ကဒီကဘာမှတိုက်ဝန်းလည်းမရှိတရားမှလည်းသူတို့ဘာမှမလုပ်ဘူ
းဒီသားမီးနှစ်ဦးလုံးတည်ဆုံပြီးအဖေဖြစ်သူလည်းတရားရရှိသွားတဲ့အတွက်စစ်ကောင်စီကစစ်ဆေးရုံကိုခေါ်ဆောင်ပြီးကုသပေးနေကနောက်ဆက်တွဲကျန်းမာရေးအခြေအနေတွေကိုတော့မသိရသေးဘူးလို့ဒေသခံတွေကပြောပါတယ်။ဒီလိုပြစ်ခတ်တာတွေနဲ့ပတ်သက်လို့စစ်ကောင်စီကတစုံတရာသတင်းထုတ်ပြန်တာတော့မရှိသေးပါဘူး။စစ်ကောင်စီရဲ့လွှတ်ဆောင်ချက်တွေနဲ့ဒေသခံကာကွယ်တပ်ဖွဲ့ဝင်တွေရဲ့သတင်းတွေကိုအမြဲဖော်ပြလေ့ရှိတဲ့52 News ရဲ့ Telegram Channel မှာတော့ဒေသခံကာကွယ်တပ်ဖွဲ့တွေဟာလက်လုံစိန်ပြောင်းတွေနဲ့ပြစ်ခတ်တိုက်ခိုက်ခဲ့တယ်လို့ဖော်ပြထားပါတယ်။ဒေသခံတွေကတော့တိုက်ပွဲဖြစ်ပွားတာမရှိဘဲစစ်ကောင်စီဘက်ကပြစ်ခတ်တာလို့ပြောကြပါတယ်။၆ဦးမြို့ပေါ်မှာလက်နက်ကြီးထိမှန်သိဆုံးတာဒီဖြစ်စဉ်ကပထမဆုံးလဲဖြစ်ပါတယ်။အခုဇွန်လ24ရက်နေ့မှာတော့စစ်ကောင်စီက၆ဦးမြို့နယ်အတွင်းကခြေရာတွေမှာနယ်မြေရှင်းလင်းရေးတွေဆက်လုပ်နေပါတယ်။နယ်မြေရှင်းလင်းမှုတွေအတွင်းခြေပါတော်များများကနေအိမ်တွေမိလောင်ဆုံရှုံပြီးထောင်နဲ့ချီတဲ့ရဲသားတွေဟာနေအိမ်တွေကိုစွန့်ခွာပြီးထွက်ပြေးတိမ်းရှောင်နေရပါတယ်ခင်ဗျာ။စကိုင်းတိုင်းဘက်ကတိုက်ပွဲတွေတဲ့ရဲသားသိဆုံးမှုရှိခဲ့တဲ့တွင်မှာအခုဆက်ပြီးတော့ရခိုင်ဘက်မှာစစ်တပ်နဲ့ AA အပြန်အလှန်ဖမ်းဆီးမှုကြောင့်လုံခြုံရေးတင်းမာနေတဲ့တွင်မှာရခိုင်လက်နက်ကိုင်တပ် AA အဖွဲ့နဲ့စစ်ကောင်စီကြားတပ်ဖွဲ့ဝင်ချင်းချင်းအပြန်အလှန်ဖမ်းဆီးတာတွေတိုးလာနေတာကြောင့်စစ်တွေကြောက်တော်မြောက်ဦးပုံနာကျွန်းမြို့နယ်တွေမှာစစ်ကောင်စီဘက်ကဒေသခံတွေကိုဖမ်းဆီးနေတာတွေရှိတယ်လို့လုံခြုံရေးတွင်းမြင့်စစ်ဆေးနေတာတွေလည်းရှိနေပါတယ်စစ်တွေမြို့မှာမနေ့ချက်တာရီနေ့ညပိုင်းကစပြီးစစ်ကောင်စီဘက်ကမြို့ပေါ်ရက်ကတ်တွေကိုဝင်ရောက်စစ်ဆေးဖမ်းဆီးတာတွေရှိနေတာကြောင့်ရခိုင်ဒေသခံတွေလည်းစိုးရိမ်နေကြပါတယ်ဒီရခိုင်ချင်းနဲ့တင်းမာနေတဲ့ကြောင်းရန်ကုန်ကလာတဲ့သတင်းကိုကိုငင်းချမ်းပြပြပေးပါအောင်ခင်ဗ
ျရခိုင်ပြည်နယ်မြို့တော်စစ်တွေမှာမနေ့ညနေပိုင်းကစစ်ကောင်စီတပ်ဖွဲ့ဝင်တချို့ဖမ်းဆီးခံရတယ်လို့သတင်းတွေထွက်ပေါ်ပြီးတဲ့နောက်စစ်ကောင်စီတပ်သားတွေဟာမြို့ပေါ်ရက်ကွက်တချို့ကိုဝင်ရောက်စစ်ဆေးပြီးအရဲသားတချို့ကိုဖမ်းသွားတယ်လို့ဒေသခံတွေကပြောပါတယ်စစ်တွေမြို့ပြင်ဗျိုင်းပြူရွာဆက်ရိုးကျရက်ကွက်မှာလည်းဖမ်းဆီးခံရသူ၃ဦးအထိရှိတယ်လို့ဖန်စီခံရသူတွေရဲ့နီးစပ်သူတူက VOA ကိုအတည်ပြုပါတယ
်အဲ့ဒါနဲ့မင်းညားကကြတော့တကြပြောရမယ်ဆိုရင်၄နာရီကျော်လောက်ကဥပဒေဆိုတဲ့လူကိုအင်ကိုထီးဝင်ပြီးတော့ဖမ်းခဲ့တာပေါ့နော်ပြီးတော့ဒီနေ့မနေ့ကျတော့အဲ့ဒီရော်ရဲလမ်းမထက်ကနေပြီးတော့လူငယ်၄ယောက်ကိုလမ်းကနေဆွဲပြီးတော့ဖမ်းတော့တာအဲ့လိုမျိုးရှိတယ်ဟုတ်အဲ့လိုမျိုးအခုလေးပဲပြီးတော့ဟာစစ်သားတွေကအများကြီးပဲလမ်းမအဲ့ဒီလမ်းမပေါ်နေမှာအများကြီးပဲပေါ့နော်ကားတွေနဲ့လုံးရှောင်းရရတော့ပြောရမယ်ဆိုရင်ရော်သားလိုက်ရတော့ကြောင်းနေရပဲဟိုအကုန်လုံးကိုဘယ်လိုမှမဟုတ်ဘဲနဲ့နေပြီးတော့လိုက်လို့ဖမ်းနေရဆိုတော့လေ
ဒါအပြင်စစ်တွေမျိုးပေါ်ကမင်းကန်ရက်ကွက်မှာလည်းမနေ့ညနေပိုင်းကစစ်ကောင်စီတပ်သားတွေလက်နက်အပြည့်စုံနဲ့တအိမ်ဝင်တအိမ်ထွက်စစ်ဆေးနေတာတွေရှိတယ်လို့ပြစ်ခတ်တံတွေလည်းကြားရတယ်လို့မင်းကန်ရက်ကွက်နေထိုင်သူတူဦးကပြောပါတယ
်တနေ့ပြစ်တဲ့အချိန်ကကြတော့ဒီ7နာရီ9နာရီကြာပေါ့နော်အဲဒီနောက်ကြတော့ကျွန်တော်တို့တနေ့ခင်းအချက်တစ်ချက်ကြာလောက်ပြစ်တယ်ခင်ဗျာညာဒီလိုတိုင်တွဲကုန်တဲ့မျိုးပဲမိမိတွေပေါ့နော်ပြီးတော့ဒီလူစုလူဝေးရှိတဲ့နေရာတွေကိုအဓိကတာဂက်ထားပြီးတော့မိတာတွေအဲကျွန်တော်တို့ရက်ကွက်ကတော့ဖမ်းမိကြပြီးတော့ကြားတယ်ဒါပေမဲ့မင်းတို့မှမြင်လာဘူးပေါ့နော်ကျွန်တော်တို့ကအပြင်တော့မဆွဲရလို့
လေလက်ရှိမှာလဲစစ်တွေမျိုးပေါ်မှာလမ်းသွားလမ်းလာတွေနှဲပါနေတယ်လို့တချို့စာတင်ကျောင်းတွေတင်တန်းကျောင်းတွေနဲ့ဈေးဆိုင်တချို့ပိတ်ထားတာကိုတွေ့ရပြီးတော့စစ်ကောင်စီတပ်သားတွေလမ်းစုံလမ်းကွာတွေမှာစစ်ဆေးတာတွေလုပ်နေပါတယ်စစ်တွေမျိုးအတွင်းကိုရေလမ်းကြောင်းနဲ့လာတဲ့ခီးတဲ့လှေတွေဝင်ထွက်ခွင့်မပြုသလိုစစ်တွေကနေတခြားမျိုးနယ်တွေကိုပြေးဆွဲနေတဲ့ရေရင်တွေကိုလည်းမထွက်ဖို့စစ်ကောင်စီကတားမြစ်ထားပြီးစစ်ဆေးမှုတွေလုပ်နေတယ်လို့ဒီနေ့သွားမဲ့ခီးတဲ့တွေကပြောဆိုကြပါတယ်စစ်ရေးတင်းမာနေတဲ့ရခိုင်မြောက်ပိုင်းကစစ်တွေအပါအဝင်ပုံနှကျွန်းကြောက်တော်မြောက်ဦးနဲ့ရံပြဲစတဲ့မျိုးနယ်တွေမှာဒီလာအတွင်းကစပြီးရခိုင်လက်နက်ကင်တပ်ဖွဲ့ AA နဲ့စစ်ကောင်စီအကြအပြန်အလှန်ဖမ်းဆီးမှုတွေတိုးလာနေတာပါလက်နက်ကိုင်နှစ်ဖွဲ့အကြားအပြန်အလှန်ဖမ်းဆီးမှုတွေမှာအရဲသားတွေကိုချင်းချောက်ဖမ်းဆီးတာမျိုးမလုပ်ဖို့လဲမြေပုံမျိုးနဲ့လွှတ်တော်ကိုယ်စားလှယ်ဟောင်းဥဖေတန်းကတိုက်တွန်းပါတယ
်။တစ်ဖက်နဲ့တစ်ဖက်အဲ့လိုအဲ့ဒါလုတဲ့နေရာမှာလုတဲ့နေရာမှာဖမ်းဆီးတဲ့နေရာမှာတပ်ဆိုင်ပြီးတပ်ဖွဲ့ဝင်တွေဟိုဖမ်းတာကောင်းတယ်ဥတီပြီးတော့အစ်ကိုကောင်းပါတယ်။အဲပြည်သူတွေကိုတော့အဲ့လိုအစုလိုက်ပြုံလိုက်ကောင်းပြီးတော့ချင်းချောက်တဲ့အနေနဲ့အကြက်ကန်တဲ့အနေနဲ့အဲ့နော် ULA မလုရဲအောင်ဟောင်းပြည်သူကိုတရားခံထားတယ်ဆိုတဲ့ပုံစံမျိုးကတော့မလုတ်ပြင်းဘူးလို့မြင်ပါတယ်အရေးရှိမှာတော့သူတို့တခုခုပေါ့ကြားခံနေပေါ့အရင်တိုင်းပဲကြားခံနေဖြစ်စီနှိုင်းပြီးတော့ဒီပြဿနာကိုဖြေရှင်းဖို့တော့လိုတယ်လို့မြင်တာဘယ်တော့ဆုံးမလဲဘယ်တော့ပြီးမလဲဆိုတော့ဗီဒီယိုတွေကလည်းသိခံစားမှုတွေအများကြီးဖြစ်နေပါတယ
်စစ်ကောင်စီဘက်က ULA အဖွဲ့ဝင်တွေနဲ့ဒေသခံတွေကိုအကြောင်းအမျိုးမျိုးပြဖမ်းဆီးထားတာကြောင့် Sigong see that point when they go, Pianle, Pansi Yara, Piedelu, Yakai Lena Guy, E. Poet, Bioguya, Kaidu Kaga, Dila, Sobaima, Pilo Kere, online the Rinza, Shinley Moima, Pioso Gavare. Leshi, Yakai Binema, Bidu Rego, Pansi Siseda, and Pata B, a daze, Mimiamu, Demero, the Rimman, Janjai, Darwin Shidu Rego, Vioega, Sato Gabe Mele, Sato Lumiashi Devau, Yakai Lena Guy, E. Poet Bagale, Sigong see that point when Bena Ugo, Pansi Tare, Surane, Patalu,
ထုတ်ပြန်တာမရှိသေးပါဘူးခင်ဗျာရခိုင်မှာမြန်မာစစ်တပ်ရဲ့ရခိုင်လက်နက်ကိုင်တပ်ဖွဲ့ကြအပြန်အလှန်ဖမ်းဆီးမှုတွေကြောင့်လုံခြုံရေးတင်းမာပြီးအခြေအနေတင်းမာနေတာကိုကိုငင်းချမ်းပြောပြခဲ့တာပါအခုဆက်ပြီးတော့ထိုင်းနိုင်ငံပဲကြည့်အောင်ထိုင်းနိုင်ငံသားတူတပ်ဖြတ်ခံရမှုနောက်ပိုင်းမြန်မာအသုံးကိုအခုစရေးယူလိုက်တဲ့သတင်းပါထိုင်းနိုင်ငံဆောင်ကလာပြည်နယ်ဟာဒီယာမြို့နယ်မှာဇ အခုအဲ့ဒီထဲက၃ကိုတော့လူသက်မှုအလောင်းဖြောင့်ပြန့်မှုနဲ့တရားစဆွဲဆိုလိုက်ပါပြီ။ဒီသတင်းကို VOA သတင်းတောက်မအေးမှပြောပြပေးပါအောင်ခင်ဗျာ
။ထိုင်းနိုင်ငံဆုံဖလာပီနယ်ဟိုက်ရိုင်မြို့နယ်ထဲမှာဂျွန်လ၁ရက်နေ့ကထိုင်းနိုင်ငံသားတဦးတပ်ဖြတ်ခံရတဲ့ကိစ္စနဲ့ပတ်သက်လို့ယာနဲ့ချီရှိတဲ့မြန်မာနိုင်ငံသားတွေကိုဖမ်းဆီးစစ်ဆေးမှုတွေလုပ်ခဲ့ပြီးတဲ့နောက်ဒီအမှုမှာပါဝင်ပတ်သက်နေသူတွေကိုထိုင်းရဲတပ်ဖွဲ့ကဖမ်းဆီးခဲ့ပါတယ်။အဲ့ဒီထဲက၃ဦးကိုတော့လူသက်မှုနဲ့တရားစွဲဆိုခဲ့ကြောင်းထိုင်းဒုရဲချုပ်စုရချိတ်ဟပ်ဖန်ကသတင်းစာရှင်းလင်းပွဲမှာထိုင်းဘာသာနဲ့အခုလိုပြောဆိုသွားပါတယ်
။ဒီနိုင်ငံတန်တာနဲ့ครับ나지자바마นะครับ나지ก่อเหตุนะฆ่าคนไทยนะครับนะฆ่าคนไทยในพื้นที่ของกุมลุกนะครับนะซึ่ง
သူပြောသွားတဲ့အထဲမှာတော့တရားမဝင်အထောက်ထားမဲ့မြန်မာနိုင်ငံသား၃ဦးကိုထိုင်းနိုင်ငံသားကိုတပ်ဖြတ်အလောင်းဖြောက်ဖြတ်မှုနဲ့တရားစွဲဆိုလိုက်ပြီးဖြစ်ကြောင်းပြောဆိုသွားတာပါမြန်မာနိုင်ငံသား၃ဦးကိုလူသတ်မှုနဲ့တရားစွဲဆိုခဲ့ပြီးတဲ့နောက်ထပ်၂ဦးကိုလည်းဖမ်းဝရမ်းထုတ်ထားတယ်ဆိုပြီးထိုင်းတောင်ပိုင်းအခြေစိုက်ပညာရေးနဲ့ဖွံ့ဖြိုးတိုးတက်ရေးအဖွဲ့ကအလုသမားရေးရာတာဝန်ခံဦးမင်းဦးကအခုလိုပြောပါတယ
်အသက်50ရွယ်ထိုင်းနိုင်ငံသားအမျိုးသားပေါ့နော်အဲတက်တဲ့အိစံနဲ့ပတ်သက်ပြီးအဲ့ဒါနဲ့ပတ်သက်ပြီးတော့၃ယောက်ကိုတဲ့ဒီမှာ၃ယောက်ကိုပေါ့နော်ဟိုလူတက်မှုနဲ့ပေါ့ဆရာဆွဲထားတာ။နောက်တစ်ခုကကျတော့သူတို့၂ယောက်ကိုတော့ဒီဟာဟိုကောဝရမ်းထုတ်တာလို့ပြောတယ်။သူတို့ကဖမ်းတာအများကြီးဖမ်းတယ်ရာဖမ်းပြီးတော့သူတို့ကဘယ်လိုဘယ်လိုကောင်းလဲဟိုအမှုစစ်ကနေပြီးစစ်ပြီးတော့ထုတ်လိုက်တာ။ထုတ်လိုက်တဲ့အခါကျမှဒီအခုဒီနေ့ပတင်းရဆိုလို့ရှိရင်အခုဒီ၃ယောက်ကိုပေါ့နော်အဲလူတက်မှုရဲ့အလောင်းပြတ်မှုရဲ့အဲ့ဒါနဲ့သူတို့ဖမ်းလိုက်ပြီ
မြန်မာလူသမားတန်အရာရှိရုံးရဲ့ပြီးခဲ့တဲ့အပတ်တုန်းကသတင်းထုတ်ပြန်ချက်ထဲမှာတော့မလေးရှားနိုင်ငံကိုသွားမဲ့ရွှေပြောင်းလူသမား109ဦးဟာမေလ31ရက်နေ့ကထိုင်းနိုင်ငံတောင်ပိုင်းဆုံခလာခရိုင်ကိုရောက်ရှိလာခဲ့ကြောင်းညပိုင်းမှာတော့အမိမတိထိုင်းလူမျိုးတဦးကအဲ့ဒီထဲကအမျိုးသမီးတဦးကိုတနက်နေ့ချိန်ဓာတ်နဲ့ထောက်ပြီးပြန်ပေးဆွဲငွေတောင်းခံခဲ့တဲ့ဖြစ်စဉ်ဖြစ်ခဲ့တယ်လို့ဆိုပါရယ်တောင်းခံတဲ့ငွေကိုပေးပြီးတာတော့မှမြန်မာအမျိုးသမီးကိုပြန်လွှတ်ပေးတာမရှိတဲ့အတွက်အမျိုးသမီးနဲ့အတူပါလာတဲ့ခရီးသွားမြန်မာလူငယ်တွေကထိုင်းအမျိုးသားကိုကြောက်ခဲနဲ့ပြစ်ခတ်မှုတွေရှိခဲ့တယ်လို့လည်းဆိုပါရယ်တေဆုံးသူအပါအဝင်ထိုင်းနိုင်ငံသား2ဦးဟာအထောက်ထားမဲ့မြန်မာတွေပုံအောင်နေတဲ့နေရာကိုလာရောက်ပြီးဖုံးနေလူယူတာငွေညစ်တောင်းခံတာတွေရှိခဲ့တယ်ဆိုပြီးမြန်မာလူသမားတွေကပြောဆိုကြကြောင်းဦးမင်းဦးကလည်းအခုလိုပြောပြပါတယ
်ဒီသဘာဝအမျိုးသားဥယျာဉ်မှလာလောက်ထားတဲ့ဟာအဲ့ဒီနေရာမှာအဲ့ဒီရွှေပြောင်းတရားမဝင်ရွှေပြောင်းလူသမားတွေဟိုယာယီထားတဲ့စခန်းကြီးပေါ့ဗျာပွဲသားတွေအနေနဲ့ပေါ့လေဆိုတော့အဲ့ဒီမှာအဲ့ဒီယာယီထားတာပြီးတော့မှတစင်းတစင်းကယ်ရီလုပ်ပို့နေတယ်အဲ့လိုပို့နေတဲ့ဟာကိုအဲ့ဒီဒူနာဟိုသူရဲ့အဲ့သူတို့ညီကိုကအဲ့လူတွေနဲ့အဲ့နေရာတွေကိုသူတို့သိတယ်ဗျာနေရာတွေသိပြီးတော့အမှရှင်းရင်ဆောက်စားဟိုနင်းလောက်စားပေါ့ဗျာအဲ့လိုငွေတောင်းပါညာအဲ့လိုလုပ်နေကြဖုန်းတောင်းငွေတောင်းအဲ့လိုမျိုးလာပြီးတော့အနိုင်ကျင့်နေပါလေဘာလို့ဆိုတရားမဝင်ဆိုတာသိရလေမြန်မာအများစုကပြောတာအဲ့လိုမျိုးပြောတာသူတို့ကလည်းဒီလိုကိစ္စနဲ့ပတ်သက်ပြီးတော့ပတ်တန်းမှတ်ရတယ်ပဲလုပ်မထားတဲ့အခါကျတော့ကျွန်တော်တို့ကအတီးပြူပေါ်တော့ခက်တယ်
ဆုံးကလာပီနယ်ဟိုက်ရိုင်မြို့နယ်ထဲမှာမလေးရှားနိုင်ငံကိုခိုးဝင်ပြီးအလုပ်လုပ်ဖို့အတွက်လူပွဲစားတွေခေါ်လာတဲ့မြန်မာနိုင်ငံသားတွေယာနဲ့ချီပြီးရှိနေတာပါသူတို့တွေကိုတောအုပ်တွေထဲမှာလူကုန်ကူးသူတွေကဖွဲ့ထားပြီးမလေးရှားနိုင်ငံဘက်ကိုပို့ပေးနေတာပါတချို့လည်းထိုင်းမလေးနယ်စပ်မှာပဲအဖမ်းခံရတာတွေရှိပြီးအခုလူတက်မှုဖြစ်ပြီးတဲ့နောက်မှာတော့ထိုင်းရနာပိုင်တွေကပိုက်စိတ်တိုက်လိုက်လံရှာဖွေတဲ့အတွက်အဲ့ဒီနယ်မြေထဲမှာပဲမြန်မာနိုင်ငံသား300ကျော်အဖမ်းဆီးခံခဲ့ရပါတယ်ရှင်
ထိုင်းနိုင်ငံသားတူတက်ခိုင်မြန်မာသူကိုတရားစဆွဲလိုက်တဲ့အကြောင်းပြောပြခဲ့တာပါ ောက်ကြညာရဲ့သတင်းပေးပို့ချက်တွေကိုပြောပြခဲ့တာဖြစ်ပါတယ် VOA American သံရဲ့ Radio အစီအစဉ်တွေကို American ပြည်တော်စု Washington DC မြို့တော်ကနေရုပ်သံကပါဆက်ပြီးတော့တိုက်ရိုက်ထုတ်လင်းပေးနေပါတယ်ခင်ဗျာ
သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခင်ဗျာကမ္ဘာကြီးရဲ့ဘယ်ရက်ဒေသမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ပြားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ one click ခလုတ်တစ်ချက်နှိမ့်ရုံနဲ့ကမ္ဘာရဲ့ရက်ကအသံတွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VOA Plus application ကိုဒေါင်းလုဒ်ရယူပါ
VOA American တန်ရဲ့တောက်ကြနေညပိုင်းရေဒီယိုအစီအစဉ်တွေကို American ပြည်တော်စု Washington DC မြို့တော်ကနေရုပ်သံကပါဆက်ပြီးတော့တိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။မကြာခင်ထုတ်လွှင့်ပေးမဲ့ဒုတိယပိုင်းနိုင်ဝက်မှာတော့တောက်ကြညတိုင်းပြောပြပေးနေကြပတ်စင်ကဏ္ဍတွေကမခင်ဖြူထွေးပြောပြတဲ့အမျိုးသမီးကန္တာနောက်ကိုအောင်ပြောပြတဲ့သုဒ္ဓဆောင်လေး American တခွင်နဲ့ဒေါခင်မျိုးသက်ပြောပြတဲ့သိပ္ပံနဲ့နေပညာကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်။အခုအရင်ဆုံးတော့အမျိုးသမီးကန္တာပထမပါယူကရိန်းစစ်ပွဲတဲ့အမျိုးသမီးဒုက္ခသည်တွေရဲ့ဘဝကိုပြောပြထားပါတယ်။ယူကရိန်းကိုရုရှားကကျူးကျော်တိုက်ခိုက်တာရက်ပေါင်း100ကျော်လာချိန်မှာယူကရိန်းနိုင်ငံအတွင်းကနေအိန္ဒိယနိုင်ငံတွေကိုထွက်ပြေးရတဲ့ဒုက္ခသည်5သန်းကျော်ရှိနေပြီးနောက်ထပ်8သန်းကျော်ဟာလည်းပြည်တွင်းမှာအိုးအိမ်တွေကိုစွန့်ခွာထွက်ပြေးနေကြရတယ်လို့ကုလသမဂ္ဂကဆိုပါတယ်။ဒီထဲမှာအများစုကအမျိုးသမီးနဲ့ကလေးငယ်တွေဖြစ်ပါတယ်။ဒီလိုစစ်ပွဲတန်တင်ယူကရိန်းဒုက္ခသည်အမျိုးသမီးတွေပြောပြတဲ့သူတို့ရဲ့တွေ့ကြုံတွေနဲ့ရင်ဆိုင်နေရတဲ့အခက်အခဲတွေအကြောင်း APAFP Writers သတင်းဆောင်ပါတွေကိုစူးစီးပြီးဒီတစ်ပတ်အမျိုးသမီးကဏ္ဍမှာမက်ခင်ဖြူထွေးကပြောပြထားပါတယ်ခင်ဗျာ
ယူကရိန်းစစ်ပွဲကြာရှည်လာတာနဲ့အမျှနေရက်စွန့်ခွာထွက်ပြေးနေရတဲ့ဒုက္ခသည်တွေလည်းတနည်းတခြားပုံကြီးများလာပါဗျ။ကမ္ဘာတဝက်လက်နက်ကိုင်ပြပခါတွေအကြမ်းဖက်မှုတွေနဲ့လူခွင့်ရေးချိုးဖောက်မှုတွေကြောင့်ဒီနှစ်2022ခုနှစ်ပထမလအနည်းငယ်အတွင်းမှာကိုပဲကမ္ဘာတဝက်ဒုက္ခသည်10သန်းကျော်တိုးလာတယ်လို့ကုလသမဂ္ဂကထုတ်ပြန်ထားသလိုဒီထဲမှာအများစုကယူကရိန်းဒုက္ခသည်တွေဖြစ်ပါတယ်။၃လကျော်လေးလနီးပါးကြာလာပြီဖြစ်တဲ့ယူကရိန်းစစ်ပွဲကြောင့်ကလင်းငယ်တွေအပါအဝင်ယူကရိန်းရက်သားပြည်သူထောင်ပေါင်းများစွာတိုက်ဆုံခဲ့ရပြီဖြစ်တယ်လို့ပြည်တွင်းမှာလည်းအိုရင်ဆုတ်ခွာထွက်ပြေးနေရတဲ့သူတွေနေဆက်ဖြတ်ကျော်ပြီးအိန္ဒိယနိုင်ငံတွေမှာခိုးလုံနေကြတဲ့ဒုက္ခသည်တွေစုစုပေါင်း73သန်းလောက်ရှိနေပြီလို့ကုလသမဂ္ဂနဲ့လူ့ခွင့်ရေးအဖွဲ့တွေကလည်းထုတ်ပြန်ထားပါတယ်။ဒီထဲမှာမှအများစုကအမျိုးသမီးနဲ့ကလင်းငယ်တွေဖြစ်ပါတယ
်။ Что такое может быть?
အခုလိုအခြေအနေမျိုးကြုံရလိမ့်မယ်လို့ကျွန်မဘယ်တော့မှမတွေးခဲ့ပါဘူး။ဘဝမှာဒီလိုကြုံရနိုင်မယ်လို့တကယ်ကိုမတွေးခဲ့တာပါ
။ We lost our life.
ကျမတို့ရဲ့ဘဝတွေကျမတို့ရဲ့လုံခြုံမှုတွေအားလုံးဆုံးရှုံးခဲ့ရတယ်
။စစ်ပွဲတွေကြောင့် Cave မြို့ကနေအိုးအိမ်ဆုံးခွာထွက်ပြေးခဲ့ရသူတချို့ပြောပြသွားတာပါ။သူတို့ကတော့ Ukraine နိုင်ငံအတွင်းမှာပဲလုံခြုံတဲ့နေရာတချို့မှာခိုးလုံနေကြတာပါ။ဒီလိုပြည်တွင်းမှာပဲအိုးအိမ်ဆုံးခွာထွက်ပြေးနေကြတဲ့သူတွေဟာ8သန်းကျော်ရှိသွားပြီလို့ကုလသမဂ္ဂကခန့်မှန်းထုတ်ပြန်ထားပါတယ်။ဘုံကျဲတိုက်ခိုက်မှုတွေနဲ့ပြစ်ခတ်မှုတွေကြောင့်အိုးအိမ်တွေကိုဆုတ်ခွာထွက်ပြေးခဲ့ကြပေမဲ့လို့အိမ်ပြန်ခွင့်ရဖို့အတွက်အမြဲမျှော်လင့်နေတုန်းပါပဲလို့အသက်60အရွယ်အိုလီနာရူစီဗာကပြောပါရယ
်ဝဇ်နိုက်တောပ္ရှိတာကနိရှိတာမွေခိုချစ်စ်နူတကကတမ်
အိမ်ပြန်ခွင့်ရဖို့မျှော်လင့်ချက်ကတော့တေချာပေါက်ရှိတာပေါ့ဒါပေမဲ့လောလောဆယ်ကတော့ပြစ်ခတ်မှုတွေဘုံကျဲတာတွေရှိနေတော့ဒီမှာပဲနေတင်တယ်လို့ထင်ပါတယ်ဒီမှာကလုံခြုံသိစိတ်တယ်လေ
ကိုရင်ကိုရမှာပဲအေးအေးချမ်းချမ်းနေချင်းကြပေမဲ့လို့အသက်အန္တရာယ်ကြောင့်သာမိသားစုတွေတကွဲတပြားနဲ့နေရက်ကနေထွက်ခွာလာခဲ့ရတာလို့ဒုက္ခသည်အများစုကပြောပါတယ်
။ Конечно, домой. Не оставаться нигде не хочется, хочется в родной город, в родной дом.
အိမ်ပြန်ချင်တော့ဘယ်မှမမနေချင်ပါဘူး။ကိုယ်အိမ်ကိုယ်နယ်ကိုပဲပြန်ချင်တယ်။အခုတော့အဲ့ဒီမှာကဘုံကျဲတာမိလောင်နာတွေရှိနေတော့ပြန်လို့မရဘူးလေ။အိမ်ကိုတော့တိတ်ပြန်ချင်ပါတယ်
။ Reska Luzova မြို့ကဂါလီနာခရစ်စတီယာကိုပါကတော့အချိန်တော်ကြာတဲ့အထိမြို့ကနေမထွက်ပဲနေခဲ့ပါသေးတယ်။နောက်ဆုံးဘလို့မှမလုံခြုံတော့တဲ့အခါမှပဲမြို့ကနေထွက်ခွာပြီးအခုတော့ခိုးလုံရေးစခန်းတစ်ခုမှရောက်နေပါတယ်
။ပထမဆုံးတမနာဘမ်ဘီလေမဒွိုင်းမီစစ်ဝပ်ရှိစ်ပိုဂရီဘနီမာလေဝိ
ဘုံနေကျဲနေတဲ့အချိန်တုန်းကမြေရောက်ခန်းထဲမှာပဲနှစ်လလောက်ထိနေခဲ့ရပါတယ်။
ကျမတို့မွေးထားတဲ့ယုံကလေးတွေရောကိုဝင်ဆောင်မိခင်တွေနဲ့သူတို့အမျိုးသားတွေလည်းပါပါတယ
်ဖေဖော်ဝါရီလ24ရက်ယူကရိန်းကိုရုရှားတပ်ဖွဲ့တွေဝင်ရောက်ကျူးကျော်တိုက်ခိုက်ခြင်းကစလို့ယူကရိန်းနိုင်ငံတဝန်းမြို့ကြီးမြို့ငယ်နေရာစုံမှာအရက်သားပြည်သူတွေအများအပြားအခုလိုအိုးအိမ်တွေကိုစွန့်ခွာထွက်ပြေးနေကြရတာပါအေးအေးချမ်းချမ်းနေထိုင်နေရကနေဒီလိုအခြေအနေကြုံရဖို့ဘယ်သူကမှမမျှော်လင့်ခဲ့ကြပါဘူးတိုက်ပွဲတွေအပြင်းထန်ဖြစ်ခဲ့တဲ့မာရီယိုဖောမျိုးကနေနေဆက်ဖျက်ကျော်ပြီးအိန္ဒိချင်းချက်ရီပက်ဘလစ်နိုင်ငံကိုထွက်ပြေးလာတဲ့ကလေးလျောင်မိခင်အလီဆာအာတိကာသူ့ရဲ့အတွေ့အကြုံကိုခုလိုပြပြပါရယ
် We didn't know what to do because the shelling was everywhere like it's like still under shelling already and
ဘုံတွေနေရာတိုင်းကျဲနေတော့ကျမတို့ဘာလုပ်ရမယ်မသိတော့ဘူးဘုံတွေကျဲတယ်လေကြောင်းကနေလည်းတိုက်တယ်မြို့ထဲမှာအရာအလုံးကပောက်ကွဲနေတာပါပဲကျမတို့လည်းမြေအောင်မှာနေတာနှစ်ပတ်လောက်ကြာလာတော့ဆက်ပြီးတော့ပုံနေမလားတခုခုဖြစ်ရင်ကျမတို့သေးကြလိမ့်မယ်ဆိုပြီးတော့မြို့ကထွက်ဖို့ဆုံးဖြတ်ခဲ့တာပါဝေဖာနဲ့ကူကီးမုတ်တချို့ပြီးတော့ရေ2လီတာလောက်ပါယူပြီးတော့ဂျန်နာရီတော့အားလုံးထားခဲ့ပြီးထွက်လာခဲ့ကြပါတယ်ကလေးနှစ်ယောက်ရှိတော့လိုအပ်တဲ့စာရွက်စာတမ်းတချို့လည်းယူလာခဲ့ပါတယ
်မာရီယိုပိုးမြို့ကနေထွက်ပြေးလာတဲ့အလီဆာအာတီယုတ်တွမ်တာမီဟာအခုတော့အင်ဂျင်ချင်းချက်ရီပက်ဘလစ်နိုင်ငံကကြေးရွာငယ်လေးတခုမှရောက်နေပါတယ်အိမ်ပြန်ဖို့မဖြစ်နိုင်သေးတဲ့အတွက်ချက်ရီပက်ဘလစ်နိုင်ငံမှာပဲဘဝတည်ဆောက်ဖို့ကြိုးစားပြင်ဆင်နေရတယ်လို့သူကပြောပါတယ
် We need to build totally new life and we check like all this we saw the living conditions in Czech Republic there
လုံးဝမတူတဲ့ဘဝတည်တစ်ခုကိုကျမတို့စားကြရမှာပါချက်သမ္မတနိုင်ငံမှာနေထိုင်ရတဲ့အခြေအနေကလေးတွေအတွက်ဘလို့လူမှုအထောက်ပံ့တွေရနိုင်မလဲကြည့်ရပါတယ်ကျမတို့အတွက်ကကလေးတွေပညာဆက်သင်နိုင်ဖို့ကသိတ်ကိုအရေးကြီးပါတယ်ဒါကြောင့်ဒီမှာဆက်နေဖို့ဆုံးဖြတ်လိုက်တယ်သတင်းတစ်ပတ်ထဲမှာပဲကျမတို့နေထိုင်ခွင့်လျှောက်ပါမယ်တိတ်မကြခင်ကလေးတွေကြောင်းတက်ခွင့်ရပြီးတော့ဘဝသစ်စနိုင်ဖို့မျှော်လင့်ပါတယ်
။အလီဆာအာတီယုတ်တို့လူနေဆက်ဖြတ်ကျော်ပြီးအိန္ဒိချင်းနိုင်ငံတွေမှာခိုးလုံနေကြတဲ့ယူကရိန်းဒုက္ခသည်တွေဟာပြီးခဲ့တဲ့3လအတွင်းမှာ5သန်းကျော်ရှိတယ်လို့ကုလသမဂ္ဂကထုတ်ပြန်ထားပါတယ်။နေဆက်ဖြတ်ကျော်ဒုက္ခသည်အများစုကတော့ပိုလန်နိုင်ငံမှာခိုးလုံနေကြတာပါ။မာရီယိုပိုမျိုးကလည်းပိုလန်နိုင်ငံကိုထွက်ပြေးလာတဲ့နာတာလီယာအိုစုကအိမ်ပြန်ရဖို့လမ်းမမြင်သေးဘူးလို့ပြောပါတယ်။
ne smogu vernutsya, bo tam serozbyly. za dobu
Mario Poco pyan lo ya ma ma hou pa u. A long pye si twa ba bi. Tani tani ko boun a long nya law jae khan ya da ba. Lein di si ko boun 6 long law ne tani ko a long nya law ko jae khan ya da ba.
Mario Po myo ga ro sit pwae dan ko pyin pyin tan tan khan ga ya de nya yue de ga ta khu ba. Myo gan nui atwa ga ro myo phyet ji ta khu lo phit ni de thru ye myo ko pyan kwin ya yin naw ma ပြန်လဲထူထောင်ဖို့ကလွယ်အောင်မှာမဟုတ်ပါဘူး။အီယာပင်မျိုးကနေခေးမျိုးကိုထွက်ပြေးလာတဲ့အသက်44နှစ်အရွယ်လီနာယာရိုစလာဗာကတော့စစ်ပွဲကြီးတလောက်အချိန်ကြာပြီးဆုံးရှုံးမှုတွေများလိမ့်မယ်လို့မမျှော်လင့်ခဲ့တဲ့အကြောင်းပြောပါရယ
်။
ရေမရှိ၊လျှက်စင်မီမရှိပဲ3ရက်လောက်နေခဲ့ရပါတယ်။စားတောက်ကုန်တွေလည်းပြက်လူနီးပါးဖြစ်သွားတယ်။ဒီချင်းနေကြီးအများဆုံးပြီးသွားဖို့ကိုပဲမျှော်လင့်ပါတယ်။
ဒီချင်းလေးကြီးကိုဆုံးသက်ချင်တာကတော့လီနာတယောက်တည်းမဟုတ်ပါဘူ
း Мы хочем мира, мы не хочем войны. Освободить наших детей, дети гибнут.
ငင်းရဲလူချင်းနဲ့စစ်ပွဲတွေကိုမလိုလားဘူး။တိုင်းပြည်ကိုလွတ်မြောက်စေချင်တယ်လို့ဥရပင်မျိုးကထွက်ပြေးလာတဲ့ Svetlana Yachanko ပြောသွားတာပါ။တိုက်ခတ်မှုတွေဆက်ရှိနေတာနဲ့အမျှဒုက္ခသည်တွေကလည်းဆက်ပြီးတော့ထွက်ပြေးနေကြဆဲဖြစ်ပါတယ်။ဒုက္ခတဲ့အများစုဟာစိုးရင်ထိတ်လန့်မှုတွေစိတ်ဒဏ်ရာတွေနဲ့ကြုံခဲ့ကြရတယ်လို့ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမေးကြီးရော UNHCR ရဲ့ပိုလန်နိုင်ငံဆိုင်ရာပြောခွင့်ရ Olga Sarandu ကပြောပါတယ
် Newly arrived refugees often come from areas heavily affected by the fighting some having spent weeks hiding in bomb shelters and basements they often arrive
ဒုက္ခသည်တွေကအများအားဖြင့်တိုက်ခတ်မှုတွေပြင်းပြင်းထန်ထန်ဖြစ်နေတဲ့နေရာတွေကလာကြသူတွေပါတချို့ကဘုံးခိုခြင်းတွေမြေအောက်ခန်းတွေထဲမှာတည်င်းပတ်တွေနဲ့ချီအကြကြီးနေကြရပြီးရောက်လာကြတဲ့သူတွေပါမိသားစုကြံခဲ့တဲ့သူတွေစိုးရိမ်ထိတ်လန့်မှုတွေစိတ်ဖိစီးမှုတွေနဲ့ရောက်လာကြတာများပါတယ်ဖယ်သွားလို့ဘာလို့ရမယ်မသိအစောပိုင်းတည်းကထွက်လာတဲ့သူတွေလောက်စီးပွားရေးအလုပ်အကိုင်အဆက်အသွယ်ဆိုတာတွေလည်းမရှိကြပါဘူး
ယူကရိန်းကိုရုရှားကစတင်တိုက်ခိုက်တဲ့ဒီဖေဖော်ဝါရီလနောက်ပိုင်းကစလို့ပိုလန်နိုင်ငံတစ်ခုတည်းကိုထွက်ပြေးလာတဲ့ယူကရိန်းဒုက္ခသည်ပေါင်း3000ကျော်ရှိတယ်လို့ကုလသမဂ္ဂကပြောပါရယ်ဒီထဲမှာဒုက္ခသည်အဖြစ်တရားဝင်နေထိုင်ခွင့်မှတ်ပုံတင်ထားသူ1000ကျော်ရှိပါတယ်အများစုကအမျိုးသမီးနဲ့ကလေးငယ်တွေဖြစ်တယ်လို့ UNHCR ရဲ့ပိုလန်ဌာနပြောခွင့်ရအိုဂါဆာရာတို့ကပြောပါရယ်
All over 1.1 million have registered with the Polish authorities, meaning that they have received a state ID UN, which is called PESEL.
Poland အစိုးရထံမှဒုက္ခသည်အဖြစ်တရားဝင်စည်းရင်းပေးတဲ့သူတတိယမှတတန်းကျော်ရှိပါတယ်။ဒီလိုစည်းရင်းပေးတဲ့အတွက်နေထိုင်ခွင့်အမှတ်ပုံတွေထုတ်ပေးသလိုလူမှုဝန်ဆောင်မှုတွေလည်းရပါတယ်။အခုတရားဝင်စည်းရင်းပေးသူတွေထဲမှာ64ရာခိုင်နှုန်းကအမျိုးသမီးနဲ့ကလေးငယ်တွေပ
ါ။ယူကရိန်းမှာတိုက်ပွဲတွေကတော့ဆက်ပြီးဖြစ်နေဆဲပါ။အထူးသဖြင့်နိုင်ငံအရှိချမ်းဒေသတွေကိုရုရှားတပ်ဖွဲ့တွေကထိန်းချုပ်ဖို့ကြိုးစားနေတာနဲ့အမျှအဲ့ဒီဒေသမှာတိုက်ပွဲတွေပိုးပြီးပြင်းထန်နေတာပါ။စစ်ပွဲကြီးမတိုင်ခင်ကယူကရိန်းနဲ့လက်ရှိအခြေအနေကတော့အများကြီးပြောင်းလဲကွာခြားသွားခဲ့ပါပြီ။တချိန်ကတိုးတက်စီကားခဲ့တဲ့မြို့ကြီးတွေအများအပြားစစ်ပွဲဒဏ်ကြောင့်ထိခိုက်ပျက်စီးခဲ့ရတာပါ။ကလင်းငယ်တွေအပါအဝင်လူကြီးတောင်းနဲ့ချီသေဆုံးခဲ့ရပြီဖြစ်တယ်လို့ပြည်ရင်းပြည်ပမှာအိုးရေဆုံးခွာထွက်ပြေးနေကြတဲ့သူတွေတန်းတဲ့ချီတူလာတာလည်းဖြစ်ပါတယ်။ဒီစစ်ပွဲကြီးအဆုံးမတက်နိုင်သေးတဲ့၍ငင်းချမ်းတည်ငြိမ်မှုမရှိသေးတဲ့တွေကတော့ဒီလိုတန်းတဲ့ချီတဲ့ဒုက္ခတွေနေရပြန်ဖို့ကလည်းရွယ်ကူမှမဟုတ်ပါဘူး။စစ်ပွဲကြီးပြီးသွားလို့ကိုယ်ရင်ကိုယ်ပြန်ကြရတဲ့ဆိုရင်တော့ဆုံရှုံခဲ့ရတဲ့ဘဝတွေကြုံတွေ့ခဲ့ရတဲ့စစ်ရဲ့အနိဋ္ဌာယုံတွေနဲ့စိတ်ထိုင်ရာတွေကတော့အချိန်ယူပူဆာကြရအောင်ပါပါ။စစ်ပွဲအချိန်ကြာလာတာနဲ့အမျှနေရဆုံးခွာထွက်ပြေးကြတဲ့ဒုက္ခတွေတနေ့တခြားပိုးများလာနေပြီးသူတို့အတွက်စိတ်ပိုင်းရုပ်ပိုင်းဆိုင်ရာအကူအညီလိုအပ်ချက်တွေကလည်းပုံမှန်များလာနေတာကြောင့်ဒီစစ်ပွဲကြီးအမြန်ဆုံးအဆုံးသတ်ဖို့လိုအပ်နေပြီးဆိုရာကိုတင်ပြရင်းဒီသတင်းဖန်မျိုးသမီးကဏ္ဍကိုဒီမှာပဲရနာခွင့်ပြုပါရှင်။ကျွန်မဖြစ်ဖြစ်ထူပါရှင်။
ယူကရိန်းစစ်ပွဲအတွင်းအမျိုးသမီးဒုက္ခမခင်ဖြူထွေးပြပြတဲ့အမျိုးသမီးကဏ္ဍပါအခုဆက်ပြီးတော့သုဒ္ဓဆုံရင်အမေရိကန်တခွင်ပတ်စင်ကဏ္ဍပါဂျက်တိုက်လေရင်အစည်းအရာကြောင့်နဲ့ဝဟင်ပိုင်နက်ကိုကာကွယ်ဖို့အသင့်ပြင်ထားတဲ့မဟာဗျူဟာမြောက်ဒေသနောက်ကုန်စည်နှုန်းကြီးနေချိန်စီဝါရေးအားကောင်းအောင်ကုန်စည်ပြပွဲလုပ်တာတွေကိုကိုအောင်ပြပြပေးထားပါတယ်ခင်ဗျာ
ယူကရိန်းရုရှားကြီးကျော်စေးလေးလာတဲ့ဝင်ရောက်လာချိန်မှာနေတိုဖွဲ့ဝင်နိုင်ငံတွေရဲ့ခြေပဲမျက်နှာစာကိုကာကွယ်ဖို့အမေရိကန်တပ်ဖွဲ့ဝင်တွေဥရောပကိုရောက်လာပါတယ်။ရုရှားနဲ့တရုတ်တို့ရဲ့ချင်းကြောက်မှုကြီးထွားလာတာကြောင့်အမေရိကန်အနေနဲ့အခြေပဲမျက်နှာစာကိုသာမကမြောက်ဘက်ကိုလည်းသတိနဲ့စောင့်ကြည့်ကာကွယ်ဖို့အစီအစဉ်တွေချထားပြီးသားဖြစ်ပါတယ်။ Here we go.အမေရိကန်နောက်မြောက်ပြည်နယ်အလက်စကာအခြေစိုက် ISN Leaders Camp မှာပုံမှုလွိုင်းရိုက်ဟာ9နှစ်ကြာအမှုထမ်းဆောင်နေစေပါ F-16 ဂျက်တိုက်လေယာဉ်နဲ့ကင်းလက်ပြန်တမ်းရင်းအလက်စကာပြည်နယ်ရဲ့တမှုထူးခြားတဲ့ရှုခင်းတွေကိုကြည့်ရတာကတော့ဘာနဲ့မှမတူဘူးလို့ဆိုရတယ
်ကမ္ဘာနေရာတော်တော်များများကိုပြန်တမ်းခဲ့ဘူးပေမဲ့ဒီနေရာဟာအကောင်းဆုံးမှာနိုင်ငံရဲ့တကယ့်တန်ဖိုးကြီးတဲ့နေရာပါ
ဒီဝေဟင်ပိုင်နယ်ကိုမဟာဗျူဟာချတဲ့ဒေသအဖြစ်အမေရိကန်ကသတ်မှတ်ထားတာပါအခုလိုပြန်တမ်းရမှာအာတိတ်ဆဝန်ဒေသအထိရောက်ပါတယ် IRSN လေတဲ့အခြေစိုက်စခန်းမှုဘုံမူကြီး David Ajax Parkland က
It's hard to understand that looking at a normal map
ရေသုံးတမ်းမြေပုံမှာဆိုရင်တော့ Alaska ပေါ်ဘက်မှာရှိနေတာပါဒါပေမဲ့ကမ္ဘာမြေပုံမှာကြည့်မယ်ဆိုရင်တော့ဒီနေရာကမ္ဘာပြောက်ဘက်ခြမ်းကဘယ်နေရာနဲ့မဆိုနေနေတာကိုတွေ့ရမှာပါ
ဥရောပဆိုရင်လေအာတိတ်သမုတ်တရားရဲ့တစ်ဖက်ကမ်းမှာဖြစ်တယ်လို့ရုရှားနိုင်ငံဟာဆိုရင်လေကီလိုမီတာ100တောင်မွေးပါဘူးအင်ဒိုပစိဖိတ်ဒေသနဲ့ဆိုရင်လေနီးပါတယ်တရုတ်နဲ့မြောက်ကိုရီးယားတို့ရဲ့အနေနဲ့ကြီးထွားလာတဲ့အချိန်ထဲမှာလူခဲ့တဲ့နှစ်အနည်းငယ်တုန်းကတော့လေဒါစကန်ကိုပိတ်ပစ်ဖို့ကာကွယ်ရေးဌာနကသုံးသပ်ခဲ့မှုရတယ်နိုင်ငံတကာနဲ့မဟာဗျူဟာလေ့လာရေးဌာနကနိုင်ငံရေးသုံးသပ်သူရှမတ်ဒန်နီယယ်စက
DOD argued that the cost to
လက်စကရဲ့တဘာဝဝင်းကျင်ရာသီဥတုစတာတွေကြောင့်အဲဆန်လေတဲ့အခြေစိုက်စခန်းထိမ့်သိမ့်လက်ပတ်တဲ့စီကြီးလွနေလို့ကာကွယ်ရေးဌာနကပြောနေတာပ
ါ။ဒါကြောင့်တရားလွတ်လပ်တဲ့ကော်မရှင်ဖွဲ့ပြီးပြန်သုံးသပ်ရမှာစခန်းရုပ်သိမ်းလိုက်တာကြောင့်တွက်ချက်ထားသလောက်ငွေဘူးငွေရှန်ထွက်လာမှာမဟုတ်တယ်လို့ဒီအခြေစိုက်စခန်းရဲ့အရေးပါမှုကလည်းကြီးမားကြောင်းကော်မရှင်ကမှတ်ချက်ပြုခဲ့ပါတယ်။အဲ့နောက်အင်အားလျှော့ချခဲ့ပြီး2016ခုနှစ်မှာအရင်ရှိနေပြီးသား F-16 ဂျက်တိုက်လေယာဉ်တွေသာထားခဲ့ရကနေအခုအခါမှာဒေါ်လာ5ဘီလီယံတန်အတန်ထက်မြန်နှုန်းနဲ့သွားနိုင်တဲ့ F-35 ဂျက်တိုက်လေယာဉ်နှစ်စီးထပ်မံပြီးတော့တက်ချထားသလိုလေရင်ပြေးလန်းလေရင်ထားဖို့နေရာနဲ့တခြားလိုအပ်တာတွေအတွက်ပင်တဂွန်ကနောက်ထပ်ဒေါ်လာ3600သုံးဆွဲခဲ့ပါတယ်။ဘူမူလွိုင်းရိုက်က
ဒီ
နေရာကအတက်အဆင်းအမြဲရှုပ်တဲ့နေရာပါ။အလွန်ဆုံးမိနစ်20လောက်သာလေရင်အတက်အဆင်းမရှိတာပါ။
Alaska ဝေဟင်ပိုင်းနဲ့ဟာ Florida တဲ့ပိုကျပြန်ပြီးအရေးပါတဲ့ဒေသဖြစ်တယ်လို့ Alaska ထက်လွတ်တော်အမတ် Dan Sullivan ကပြောပါရယ်ရုရှားတွေရဲ့အနေနဲ့ပတ်သက်ပြီးတော့လဲသူကအခုလို့ထောက်ပြပါရယ
် They've been doing bear bomber missions we've had to scramble more
တို့ကဘုံကျဲလေယာဉ်တွေနဲ့လက်လက်သွားလာနေတာတွေကိုဒီဘက်က F-22 တိုက်လေယာဉ်တွေနဲ့လိုက်ပြီးဂျားဝင်တားဆီးတာမျိုးတွေ1989နှစ်တွေလောက်ကတည်းကစာရင်ပို့လုတ်လာရပါတယ်သူတို့ဟာဒီဘက်မှာပိုအတင့်ရဲလာတဲ့သဘောပါဒီဘက်ခေတ်မှာအာဏာချုပ်ကင်ထားသူတွေအနေနဲ့ခရမ်းရမ်းပြုတ်မှုဆောင်ရွက်လာတာဟာတကယ့်အင်အားကြီးသူတွေရဲ့အပြုတ်မှုဖြစ်တယ်ဆိုတာမျိုးပူတင်နဲ့ရှီကျင်းပင်နားလည်ထားတယ်လို့ထင်ပါတယ
် F-35 နဲ့ပြည်နယ်မြို့တော်ကလေတပ်အခြေစိုက်စခန်းမှာရှိတဲ့ F-22 ဂျက်တိုက်လေယာဉ်တွေနဲ့ဆိုရင် Alaska မှာအစစ်မြင့်တိုက်လေယာဉ်ပေါင်း100ကျော်ရှိနေတာကြောင့်ဒါဟာဆိုရင်စူးဖွဲ့မှုအင်အားတာလွန်တဲ့နေရာတစ်ခုလည်းဖြစ်တယ်လို့ဆိုပါရယ်ခင်ဗျာအမေရိကမှာလူများနေစဉ်သုံးနေတဲ့အခဲဈေးအတက်ဆုံးထဲမှာဓာတ်ဆီဈေးလဲပါပါတယ်မကြုံဘူးလောက်တဲ့ဈေးနှုန်းနဲ့ဆီဈေးတက်နေတာကြောင့်ဒီကိစ္စကိုအစိုးရအနေနဲ့ဖြေရှင်းပေးဖို့လိုလားနေတာပါနယူးယောက်အခြေစိုက် Ethic Vest Nature Company ကကိုမှုချန်ကအခုလိုပြောပါတယ
်ကယ်လီဖိုးနီးယားပြည်နယ်မှာဆိုရင်ဓာတ်ဆီတကာလန်ကတချို့ဆိုင်တွေမှာ10ဒေါ်လာနီးပါးလောက်ထိဖြစ်သွားပြီဓာတ်ဆီတကာလန်ကို10ဒေါ်လာဆိုတာဟိုကျွန်တော်ထင်တယ်လေကျွန်တော်တို့တွေမဟုတ်ဘူးဗျဒီနိုင်ငံမှာမွေးပြီးကြီးပြင်းလာတဲ့သူတွေကအစမကြောက်ဘူးလို့ကျွန်တော်ထင်တယ်။အဲတပြိုင်နက်တည်းမှာကျွန်တော်တို့နယူးယောက်မှာဆိုလို့ရှိရင်လည်းဓာတ်ဆီတကာလန်ကိုပြန်ပြန်က5ဒေါ်လာပတ်ဝန်းကျင်ပြေးနေပြီ။နော်တနိုင်ငံလုံးမှာဆိုရင်ဟိုနေ့ကကျွန်တော်တည်းမှာကြားလိုက်တာတနိုင်ငံလုံးအတိုင်းတာနဲ့ဆိုရင်5ဒေါ်လာပတ်ဝန်းကျင်မှာရှိတယ်လို့တို့ပို့လျှော့ပါနော်အကျွေးဆုံးပါနော်
။မတုံးမဖြစ်တုံးနေရတဲ့ဓာတ်ဆီဈေးကြအောင်တချို့ပြည်နယ်တွေမှာအခွန်ရှော့ကောက်တဲ့နီလန်ကျင်သုံးလာပါတယ်။နယူးယောက်ပြည်နယ်မှာဆိုရင်ဇွန်လကစလို့ဒီနှစ်ကုန်အထိတကာလန်ကို16ဆင့်လောက်အခွန်ရှော့ကောက်နေပါပြီ။ဈေးနှုန်းတွေတက်လာတာဟာငွေဘူးငွေရှမ်းမရှိသူဒန်နီယယ်ဗန်နတာလိုလူတွေအတွက်တော့အခက်တွေ့စေတာပါ
။ I mean every cent counts because I mean
ဒီနှစ်ဆင့်ကအစားတည်တာပါတယ်။ဖလော်ရီဒါကမိသားစုဝင်တွေကိုမေးကြည့်တော့အခုစီးတက်တိုင်းဂီဇာဖြည့်ရင်50ကုန်တယ်လို့ပြောပါတယ်။ကျွန်တော်ဒီမှာဖြည့်တာ80ကုန်ပါတယ်။ကျွန်တော်ကရရစားစားသမားလည်းဖြစ်ပြန်တော့တော်တော်မလွယ်ပါဘူး။
ဧပြီလကုန်ပိုင်းလောက်ကစပြီးဓာတ်ဆီဈေးတွေဟာတရရင်နဲ့တက်လာနေတာပါဓာတ်ဆီဈေးနီးတူဝန်ထမ်းလုံသားရှာပါပြီးအလုံသမားတွေကိုဈေးမြင့်ပေးပြီးတော့ခေါ်ရတာကြောင့်စားတောက်ကုန်ကဏ္ဍမှာလည်းပိုဈေးတက်လာပါတယ်ဒီလိုအခြေအနေတွေကိုအမေရိကန်အစိုးရအနေနဲ့အ мян ဆုံးထိန်းချုပ်ဆောင်ရွက်ဖို့လူများကလူလာနေတာပါမကြခင်လပိုင်းတွေအတွင်းမှာလည်းနှစ်လေရွေးကောက်ပွဲတွေကျင်းပဖို့ရှိတာကြောင့်လက်ရှိအာဏာရဒီမိုကရက်ပါတီအပေါ်ငွေကြေးဖောင်းပွားမှုနောက်ဆက်တွဲကြရက်တွေရိုက်ခတ်လာမလားဆိုပြီးတော့လည်းပြောဆိုနေကြပါတယ်တကယ်ကတော့အမေရိကဟာတကမ္ဘာလုံးရင်ဆိုင်နေရတဲ့ကျန်းမာရေးနဲ့စည်ရေးပဋိပက္ခတွေရဲ့ဒဏ်ကိုအများနည်းတူခံနေရတာဖြစ်တယ်လို့ကိုမှုချန်းကပြောပါတယ
် COVID-19 ပြဿနာကြီးရယ်လေဒီ pandemic ပေါ့နော်တကယ်ကိုဟိုစားပေါ့နော်ဟိုတကမ္ဘာလုံးအတိုင်းအတာနဲ့ပတ်သက်ပြီးတော့အတိုင်းအတာနဲ့ကိုရိုက်ခတ်တာဆိုတော့လေဒါကအကြောင်းအရာတစ်ခုပေါ့နောက်အကြောင်းအရာတစ်ခုကတော့လက်ရှိ Ukraine နဲ့ Russia မှာUkraine မှာဖြစ်နေတဲ့ Russia ရဲ့ကျူးကျော်စစ်ပေါ့နော
် American သမ္မတ Joe Biden ကတော့စီးပွားရေးအလားအလာပြန်ကောင်းလာဖို့ပြောဆိုထားတာပါမေလအတွင်းအလုတ်ကင်နေရာပေါင်း 39,000 လောက်ထပ်မံဖန်တီးနိုင်ခဲ့ပြီးလွန်ခဲ့တဲ့3လဇက်တိုက်အတွင်းတစ်လကိုဖြန်းမြ 4,000 လောက်ရှိခဲ့တာပါလွန်ခဲ့တဲ့6လဇက်တိုက်ဆိုရင်ဖြန်းမြတစ်လကိုအလုတ်ကင်ပေါင်း 6,000 လောက်ရှိခဲ့ပါတယ်လုပ်ငန်းရှင်တွေကအလုတ်ကင်တွေဖန်တီးခဲ့တယ်လို့ကုန်စည်ပြပွဲတွေလည်းစတင်ပြီးတော့ကျင်းပလာပါပြီ
လုပ်ငန်းရှင်တွေအနေနဲ့တော့လကောင်းဒီလုပ်ငန်းရှင်တွေနဲ့ဟာပါဝင်ဖွဲ့စည်းထားတဲ့ဟာကျွန်တော်တို့ဒီအဖွဲ့အစည်းတွေအနေနဲ့တော့လကောင်းအမှချိန်ပါchamber of commerce ဒီပေါ့เนาะဒါမျိုးအဖွဲ့အစည်းတွေနေလည်းဟာဟာဒီလုပ်ငန်းရှင်တွေလက်ပတ်ပြန်လဲလက်ပတ်လာနိုင်အောင်ပြီးလို့ရှင်ဟာပြည်တာမန်ပြည်သူလူထုနေလည်းပဲအလုပ်တွေရလာအောင်အဲ့လိုမျိုးချင်းချင်းစဉ်းစားပြီးတော့မှအခုလိုမျိုးဟိုကုန်စည်ပြပွဲတွေလှုပ်လာတယ်လူတွေနဲ့ထိပြန်လဲထိတွေ့တယ်အဲလူတွေလည်းအပြင်ထွက်လာအောင်ပေါ့ဗျာ COVID-19 ကြောင့်လူတွေကကြောက်ပြီးတော့မှမထွက်လာသေးတဲ့လူတွေအများကြီးရှိတာပေါ့เนาะနော်ပစ္စည်းအစ်စ်တွေကိုလည်းပဲမိတ်ဆက်တဲ့အနေနဲ့ဟလာတချို့ကလည်းလုပ်ငန်းအစ်စ်တွေပေါ့အခုမှလုပ်ငန်းစလုပ်တဲ့လူတွေလည်းအများကြီးရှိတာ။ဆိုတော့ကျွန်တော်တို့တို့ပေါ့ရှင်းပြောကျွန်တော်ပြီးခဲ့တဲ့3-4နှစ်ကဒီအရာတွေစလုပ်လာတယ်။ဒါပေမဲ့ COVID နဲ့တွေ့တဲ့အချိန်မှာကျွန်တော်တို့ဟိုလုပ်ငန်းကိုလုံးဝရပ်ထားလိုက်ရတယ်။ရပ်ထားလိုက်ရတဲ့အချိန်ကျတော့အခုမှပြန်ပြီးတော့ဟိုပြန်စပြန်မိတ်ဆက်တဲ့အနေအထားတွေပြန်လုပ်ရအောင်
။ဒီကုန်စည်ပြပွဲမှာ coffee ကိုမြန်မာသဘာဝထွက်ကုန်ဖြစ်တဲ့တန်းကြားနဲ့ဖြောပြီးတော့မိတ်ဆက်ပြသခဲ့တာပါအခုလိုကုန်စည်ပြပွဲမျိုးတွေဇက်တိုက်ကျင်းပသွားနိုင်အောင်ကြိုးပမ်းသွားမှာဖြစ်တယ်လို့လည်းသူကပြောပါရခင်ဗျာ
က ိုအောင်ပြောပြတဲ့သုဒ္ဓဆောင်လေးအမေရိကန်တခွင်ပါအခုတော့သိပ္ပံနဲ့နေပညာပတ်စင်ခဏမှာမြေရှားသတ္ထုတူဖော်ရေးအပိုင်းနှင့်မြန်မာမှာဒီသတ္ထုကိုဘယ်လိုတူဖော်နေတာကိုဓာတ်သတ္ထုရှာဖွေရေးနဲ့တူဖော်ရေးပညာရှင်ဦးစောနောင်ကိုဒေါက်ခင်မျိုးသက်ကမင်းမြန်တင်ပြထားပါတယ်ခင်ဗျာ
ဒီတစ်ပတ်တော့မြန်မာနိုင်ငံမှာမြေရှားသတ္ထုကိုဘယ်လိုတူဖော်နေတယ်ဆိုတာကိုဓာတ်သတ္ထုရှာဖွေရင်းနဲ့တူဖော်ရေးပညာရှင်ဦးစောနောင်ကိုမင်းမြန်တင်ပြပေးပါမယ်။ဒါကမြန်မာနိုင်ငံမှာဖြစ်တဲ့ပံဝါဒေတာပေါ့နော်ဒီမြေရှားသတ္ထုထောက်တဲ့ပုံလေးနဲ့ရှင်းပြပေးပါဆရာဘယ်လိုပုံစံနဲ့ထောက်ပါလဲဆရာ
။သူကပံဝါမှာတော့ဒီပင်းရင်ဆိုင်အနေနဲ့ဟိုတူနေတာညတဲ့ဒါမျိုးပင်းရင်တိုင်ကိုတူးမယ်ဆိုရင်ဒီပရမတော့သူကဓာတုဇာယရှိတဲ့ area ရဲ့မြေပေါ်မြောက်ရေစိစင်းပုံအနေထားတွေဒီ hydro geologic structure ပေါ့နောက်တစ်ခုက dry pattern တွေကျောက်တွေရဲ့ edge စနေတွေကိုလေ့လာရမယ် dry pattern တွေနောက်ပြီးရင်ဒီဓာတုဇာယရဲ့ဒီနေပုံအနေပရမလေ့လာဖို့လိုတယ်ဒါပြီးမှတော့မှလိုအပ်တယ်လို့တဲ့ဒီဟိုလေးတူတယ်တို့အားသူစိုက်ခြင်းတူဖို့မယ်တူဖို့ပြီးတော့အောက်မှာရေမစိမ့်နိုင်တဲ့ကန်တွေကွန်ကရစ်ကန်လိုမျိုးကိုကန်ဆဲဆဲကိုပြင်ဆင်ရမှာအဲ့ဒါကိုအလုံးပြင်ဆင်ပြီးမှတော့မှအမိုနီယံဆัลဖိတ်ဟိုသူကခေအားနဲ့ပန်းထည့်လိုက်တော့အထက်ဒီတွဲနေတယ်ပေါ့နော်ဒီအမိုနီယံဆัลဖိတ်တွေကဒီအထက်မှာရှိတဲ့ဟိုဓာတ်တူတွေကိုတွားပြီးသူကလီရှင်လုပ်တယ
်ဖြော်ထုတ်
တွားပြီးအစားပြီးရင်ပျော်ဝင်စေတာပေါ့ပျော်ဝင်စေတယ်ပြီးရင်ဒီအငဲကြီးတွေသူကဟိုဖယ်ထုတ်ပြေးတယ်ဒီကနေပြန်ဒီကမီတာရဲ့စားပြီးရင်သူကသူအဆက်ဆက်နဲ့စောပိုင်းလှုပ်ဟတဲ့ကန်တွေထက်ကိုသူကသူဟိုစီးဝင်ရတာပေါ့စီးဝင်ရင်လည်းတဖြည်းဖြည်းနဲ့သတ်စင်နဲ့မြေရှာပျော်ရည်တွေကရရှိတာတော့အဲနောက်ဆုံးမှကြရင်တော့မြေရှာပြီးဝပျော်ရည်တွေဆဲရောက်လာတယ်အဲဒီပြီးဝပျော်ရည်တွေစေရောက်လာတဲ့အချိန်မှာရရတော့သူတို့ကနောက်ထပ်အမိုနီယံကာဗွန်နိတ်ဒါမှမဟုတ်အောက်ဆာလိအက်ဆဲကိုတုံးပြီးရင်ဒီထဲကိုထည့်ပြီးရင်သူကတည်းမြေရှာဒီအရည်ကနေပြီးခဲစီတာကိုမြေရှာအခဲလေးတွေဟိုဖြစ်စီတယ်ဒီလွယ်ရအောင်ပစ္စိပတိဒီအခဲလေးတွေကိုရရှိတာတော့အဲ့ဒါကိုသူတို့ခဲလာတဲ့အချိန်မှာစဲယူတယ်စဲယူပြီးရင်အပူပေးတယ်အပူပေးပြီးတဲ့အချိန်မှာတော့ကျွန်တော်တို့လွဲရအောက်ဆိုက်ကိုရရှိပြီဖြစ်တယ်။အဲ့လိုဒီနေပဲထုတ်တယ်။ဒီနေ့ကဘလောက်တိ recover ဖြစ်ဆိုတော့90% recover ဖြစ်တယ်။90ရာခိုင်နှုန်းအကျော်တိဒီဓာတ်တူခိုင်းယူနိုင်တာပေါ့နော်။ဒါကသူတို့တရုတ်ပြည်ဒီကျန်စီပြည်နယ်တခြားမှာလုပ်နေတဲ့မြေရှားမိုင်းတွေကဒီ method ကိုပဲသုံးတယ
်။
ဒီ method တော့အင်္ဂလိပ်လိုပြောတော့ insight to leaching method ပေါ့နော်။ဒီဟောင်းနဲ့အသုံးပြုဆုံးထုတ်နေကြတ
ယ်။ဟုတ်ကဲ့ဒီပန်ဝါဒေတာမှာတူတာပေါ်တာပဝန်းကျင်အတွက်အန်ဒီယရှိတဲ့ဓာတ်ပစ္စည်းတွေတုံးပြီးတော့ဖြော်ထုတ်ပြီးတော့မှရေရှားတက်တူရဖို့အတွက်တန့်ဆန်တယ်ဆိုတော့ဆရာအဲ့ဒီဥစ္စာဟာပဝန်းကျင်ဟိုပျက်စီးမှုတွေများဖြစ်စေပါလားဆရာ
။ဟုတ်ကဲ့ပဝန်းကျင်ပျက်စီးမှုကတော့တော်တော်ကိုဖြစ်စေတယ်။ပြောမယ်ဆိုရင်တရုတ်ပြည်တောင်ပိုင်းဒီတန်ဝန်နဲ့ဆင်းနေတဲ့နေရာတွေမှာတရုတ်တွေကဒီမြေရှားကိုသူလိုလေတူကြတာပေါ့နော်တရားမဝင်ပဲတူကြတယ်တူကြရင်းကနေပဲ2010ခုနှစ်ရောက်တော့အချိန်မှာဟိုတော်တော်ဟိုပြစ်စီရောတော့ပေါင်းဝင်ကျင်တော်တော်ပြစ်စီရောတရုတ်ဆွေကနေပြီး2010မှာကြောက်ဖိတ်ပြန်လာတယ်ဖိတ်ပြန်ရင်တော့ဟိုမှာလုံးနေတယ်တရုတ်ညရှာလုံးတဲ့တူတွေကကျွန်တော်တို့နေစားကိုဖျက်ပြီးရင်ပံဝါထဲကိုဝင်ရောက်ပြီးခိုးတူလိုက်တော့အခိုးတူလိုက်တဲ့အချိန်မှာဘာမှမကြောက်ဘူးဒီပံဝါနောက်မှာရှိတဲ့သူတို့လောက်တဲ့လောက်ခွဲနောက်မှာရှိတဲ့ပြည်ရော်ဒီ20လောက်မှာရှိတဲ့ရေမြောင်စိမ့်ဆန်းတွေကိုဒီရေတွေကတော်တော်ပြည့်စည်သွားတယ်အခုချိန်မှာတော့ဒီပံဝါဒေတာဒီမြေရှားလောက်တဲ့ဝန်းကျင်တစ်လျှောက်မှာရှိတဲ့ရေဝေရေလက်တွေကအတော်ပြည့်စည်နေပြီလို့ဒီကချင်ပံဝါကျင်ထိန်းသိမ်းရေးဖော်ရဆိုတော့တယ်ပံဝါကျင်ထိခိုက်တော့
ဆိုတော့ဒီတန့်စင်တဲ့နေရာလည်းကျဲပြတ်မယ်ထင်တယ်ဆရာကျဲပြီးတော့ဒီရေဝေရေလက်တွေအကုန်လုံးထိခိုက်တယ်ဆိုတော့ဒီတက်တူတွေရဲ့အစိတ်တွေဓာတုပစ္စည်းတွေပြန့်နှံ့မှာတော်တော်နေရာကျနေပြီပေါ့နော်ဆရာအခုချိန်လောက်ဆို
ဒီပေါင်းဝင်ထွေးသွင်းရေးအဖွဲ့ကပြောရတော့အတော်ပစ္စည်းတော့တယ်လို့ပြော တော်တော်မိတ်ဆွေတွေကြာကြတာလည်းဟုတ်တယ်ရေတွေကတုံးလုံးမြောက်အောင်ဖြစ်တော့တာဒီတန်ဝန်ကြီးမှရှိတဲ့ဒီချောင်းရေတွေတုံးလုံးမြောက်ဒါ poison နေကြီးပဲထင်းရင်အရေးပေါ်မှာတည်းရဲ့အရေးပေါ်ဟုတ်ဖြစ်တော့ skin disease
ဟုတ်ကဲ့ဆက်ဆိုတော့ဒါမျိုးပေါ့နော်ပတ်ဝန်းကျင်ထိကပ်ပျက်စီးနေတာတွေကိုဘယ်လိုတားဆီးနိုင်မလဲထင်ပါလဲဆရာ
အဆိုးအနေနဲ့ပဲတောင်းပန်ယူလောက်မှာပဲလေအဆိုးအနေနဲ့အခုဓာတုထုတ်လုပ်လို့လည်းပတ်သက်ပြီးရယ် normal ကောင်းရှိတဲ့အစင်လာရှိတဲ့ mining company တွေကို license လုပ်ပါမီလို့ထုတ်ပြီးပြီးရင်သူတို့ထုတ်လုပ်စီတာတော့အကောင့်ဆုံးပဲပြီးရင်တော့သူတို့စာချုပ်ပါ second type လုပ်ဆိုတော့ကျွန်တော်တို့လက်ဆိုင်ရဓာတုတွင်းဌာနတောင်းဝန်ရှိတဲ့ပုဂ္ဂိုလ်တွေကအနိကခြေလုံးအနိကကြည့်ချာနေလို့လို့တော့အဲ့လိုမျိုးလုံးနိုင်မယ်ဆိုတော့အခုထဲအများကြီးပြည်စီတာတက်တာမယ်လို့မှာတော့သိချပဲ
ဆက်အခုလက်ရှိမှာပေါ့နော်ဒီမြေရှားတက်တုနဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံမှာလုပ်နေတဲ့ဟိုအခြေအနေပေါ့နော်ဆရာဆော့ဆော့ပြောလို့ဆိုလို့ရှိရင်တရုတ်နိုင်ငံဘက်ကလာပြီးတော့ဒူးပေါ်နေကြတယ်ဆိုတော့မြန်မာနိုင်ငံမှာဒီကတနိုင်တစ်ပိုင်လုပ်နေတဲ့လူတွေကအများကြီးရှိတယ်တကယ်လို့တနိုင်တစ်ပိုင်လုပ်နေတဲ့မြန်မာလေးတွေပေါ့နော်ဒီမြေရှားတက်တုကိုတူးချင်တယ်ပေါ်ချင်တယ်ဆိုလို့ရှိရင်လုံးလို့ရပါသလားရှင
်လုံးမယ်ဆိုရင်တော့လုံးလို့ရတာပေါ့လုံးဖို့တွေးကိုလက်ကွဲပါမေးရဖို့လိုရလေခုကတော့ဟိုမရတော့ခုတ်လုံးနေကြတာပေါ့ခုတ်လို့တော့ပုံပစ္စည်းတာပေါ့လုံးလို့ရပါတယ်မရရမျိုးဒီကီမီကယ်တွေပဲတော့လိုအပ်တာပေါ့ဒီအဓိကတော့ဒီအမိုနီယမ်ဆัลဖိတ်ရဲ့နော်သူကလေ့ရှင်းလုံးတွေလို့တော့နောက်တစ်ခုကဟိုနောက်ဆုံးပြီးွားပျော်ရည်တဲ့မှာမြန်မြန်ခဲအောင်ခဲတော့အောင်တွေ့ရတော့ဒီအမိုနီယမ်ကာဗွန်နိတ်ဒီကောင်လို့တော့ဒီဆောပိုင်းရတော့ဗမာတွေထဲကဒီမြေရှားတွေ့တဲ့ဆိုတဲ့နေရာမှာဒါတွေကတော့ဟိုလွယ်စုစုရဲ့တိုင်းမြို့လို့ကလစ်တိုင်းမြို့လို့ဖြစ် secondary တွေပေါ့အဲ့တော့ဒီမှာကြာပေါ်မြေရလဲပြောတော့ဒီလက်ထရစ်လို့ကလစ်လို့ဆိုတော့ဘဲဟုတ်နေတဲ့ကုတ်ပြီးရင်ဟို tracker တွေနဲ့တင်ပြီးရင်တရဝဲလဲဒီတော့ဝဲတယ်နောက်ပိုင်းမှာကျတော့ဒီလိုမျိုးဝဲတော့ဒါစင်ပြီးမှဟိုပဲယူတော့တယ်သူတို့စီမှာ environment အပြည့်မခံဘူးထင်တာပဲလေအခုကတော့တေဟုတ်တရားဒီလိုမျိုးမယူတော့သူလိုပဲတင်ပေးတာပေါ့ဒီလီချင်းလောက်တော့ဒီကီမီကယ်နေနေလောက်ကန်နေလောက်ဆိုပြီးအဲ့နဲ့ဗမာတွေကတော့လောက်ပြီးသူတို့ရောင်းတော့
ဘူမိပညာရှင်ဦးဆောင်တော်မှာမြန်မာနိုင်ငံကမြေရှားတက်တူအလားအလာနဲ့ဒီတက်တူဘယ်လောက်အေးပါတယ်ဆိုတာတွေကိုဆက်ပြီးတင်ပြပေးမှာပါနောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်
မြန်မာမှာမြေရှားတက်တူဘလို့တူနေတာကိုဒေါက်ခင်မျိုးသက်ရဲ့သိပ္ပံနဲ့နိပညာပတ်စင်ခဏမှာပြသခဲ့တာပါအခုလိုပတ်စင်ခဏတွေပြီးမှာတော့ VOA ရဲ့တောက်ကြညာနောက်ဆုံးရသတင်းအချင်းချုပ်ကိုမအီးတန်စင်ပြပြပေးပါအောင်ခင်ဗျာ
ဒရေသားကုံဝင်ဖြတ်ချခွင့်တရားဝင်ခွင့်ပြုထားတဲ့တမိုင်းဝင် Roe v. Wade စီရင်တုံးကိုပယ်ဖြတ်ဖို့ Conservative တရားသူကြီးအများစုရှိတဲ့ American တရားရုံးချုပ်ကလွန်ခဲ့တဲ့နာရီပိုင်းတွင်မှာပဲဆုံးဖြတ်ချက်ချလိုက်ပါတယ်။ဒီပေါ်မှာဆန့်ကျင်တဲ့သူတွေက American ပြည်အောင်စု Washington DC မြို့တော်ကဒီတရားရုံးချုပ်ရှေ့မှာစုဝေးပြီးတော့ဆန္ဒပြတဲ့အတွက်ရဲတွေလည်းတိုးပြီးတော့ချထားပါတယ်။1983ခုနှစ်ကစပြီးတော့အခုချိန်ထိ250နီးပါးချမှတ်ထားတဲ့ဒေသတာဖြတ်ချခွင့်ကိုပြည်သူတွေရဲ့အခွင့်အရေးတစ်ခုအဖြစ်ဖက်ဒရယ်ဆိုရကကာကွယ်ပေးထားတာဖြစ်ပြီးတော့အခုလိုပယ်ဖြတ်တဲ့အတွက်အမေရိကန်ပြည်အောင်စုကပြည်내50အသီးသီးကပြည်내ဆိုရတွေကပဲတိကျဥပဒေသတ်မှတ်ရမှာဖြစ်ပါတယ်။ဥပမာအခုလက်ရှိမှာဆိုရင်တော့ Texas ပြည်내မှာကိုဝင်6ဖက်တဲ့ကျော်လို့ရှိရင်အမျိုးသမီးတွေကကိုဝင်ဖြတ်ချခွင့်မရှိတော့ပါဘူး။ဒရေသားဟာလေလူအသက်တစ်ချောင်းဖြစ်တဲ့အတွက်ဒရေသားဖြတ်ချခွင့်တရားဝင်ခွင့်ပြုထားတဲ့စီရင်တုံးကိုအခုလိုပယ်ဖြတ်လိုက်တာကိုကြိုဆိုကြတဲ့သူတွေရှိသလိုဒါဟာကိုပိုင်လွတ်လပ်ခွင့်ဆုံးဖြတ်ချက်ကိုထိခိုက်တယ်ဆိုပြီးတော့ဆန္ဒပြသူတွေလည်းရှိနေကြပါတယ်။ရုရှားရဲ့တိုက်ခိုက်မှုအပြင်းထန်ခံနေရပြီးတော့ဝင်းရံဝိုင်းထားခံရတဲ့ယူကရိန်းနိုင်ငံလူဟန့်စ်ဒေတာဆာဗီယာဒေါနက်စ်မြို့ကနေယူကရိန်းတပ်တွေဆုတ်ခွာသွားတယ်မယ်ဆိုပြီးတော့ယူကရိန်းစစ်တပ်အကြီးအကဲကပြောပါတယ်ဒီတော့တဲ့အမေရိကန်ပြည်အောင်စုကတော့နောက်ထပ်အမေရိကန်ဒေါ်လာတန်450ဘူးစီးရီးအကူအညီပေးသွားမယ်လို့ပြောဆိုထားပါတယ
်တောက်ကြနေညအတွက်သတင်းစီစဉ်နေဒီမှာအလုံးပြီးဆုံးပါပြီဒီညအတွက်ထုတ်လို့ရမှုကတော့ကိုရနိုင်ပါစပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ National Gallery နဲ့ PJ Elliot တို့ဖြစ်ပါတယ်။ဒီညအစီအစဉ်မှုကတော့ကျွန်တော်ဝင်းမင်မှာသောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးဘေးပြာဝေးကွာလို့လူဝဆန္ဒပြေဝရှင်လန်းချမ်းမြေ့ကြပါစေ။ကောင်းကောင်းလည်းအိတ်ဆက်အနားယူနိုင်တဲ့နေ့ဖြစ်ကြပါစေခင်ဗျာ။
This program has come to you from the Voice of America, Washington.